Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဧပြီလ19ရက်ဗုဒ္ဓနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းတူမီတာ24.50 MHz လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တပောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။ကျွန်တော်တာညူပါဒီနေ့ကြီးညာပြီးမဲ့သတင်းတွေထဲမှာတော့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံကနိုင်ငံရေးဝန်ကြီးတွေရဲ့အစည်းအဝေးပူးတဲ့ထုတ်ပြန်ချက်ထဲမှာယူကရိန်းကိုရုရှားကျူးကျော်စစ်ဟာပြင်းထန်တဲ့နိုင်ငံတကာဥပဒေချိုးဖောက်မှုဖြစ်တာမို့လို့ရုရှားတပ်တွေချုံကျဲမရှိနဲ့အများဆုံးဆုတ်ခွာပြီးဖို့တောင်းဆိုပါတယ်။နောက်တော့ဆူရနိုင်ငံမျိုးတော်မှာ24နာရီကြာပြစ်ခတ်ရစဲရေးအတွက်သဘောတူထားတဲ့ဆိုပေမဲ့ပြစ်ခတ်မှုတွေဆက်ပြီးတော့ဖြစ်နေပါတယ်။ဒီလိုသတင်းတွေကိုဥတီမောင်နဲ့ဥတီမောင်စန်းနဲ့အတူကြီးညာပြီးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုသားညုံရေဒီနေ့မကြခင်ကြားကြရတော့မဲ့သတင်းစောင်းပါနဲ့အစီအစဉ်တွေထဲမှာတော့
muhalif denebilecek daha iktidardan en azından bağımsız olan mecraların büyümesi
daha Türkiye နိုင်ငံရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်ပါတဲ့ကပါမကြခင်အပြည့်စုံကိုကြားကြမှာဖြစ်ပါတယ်ဒါအပြင်တူရကီငလျင်အိုးမဲ့အိမ်မဲ့အခြေအနေကိုလံဘီယာမှာခေတ်ဆားနေတဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေကိုလည်းကြားကြမှာဖြစ်ပါတယ်ဒုတိယပိုင်းနိုင်ငံဘက်မှာတော့အမေရိကန်နိုင်ငံရေးတမရစ်တာဆိုရှယ်မီဒီယာကဘာတလောခီးသွားနဲ့နေရပေါင်းစုံအကြောင်းစုံစီစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တို့ကြင်ပြကြမှာဖြစ်ပါတယ
် G7 ဆိတ်မှုထိပ်သီးခုနှစ်နိုင်ငံကနိုင်ငံရေးဝန်ကြီးတွေအစည်းအဝေးအပြီးထုတ်ပူးတဲ့ထုတ်ပြန်ချက်ထဲမှာယူကရိန်းကိုရုရှားကျူးကျော်စစ်ဟာပြင်းထန်တဲ့နိုင်ငံတကာဥပဒေချိုးဖောက်မှုဖြစ်တာမို့လို့ရုရှားတပ်တွေချွင်းချက်မရှိနဲ့အများဆုံးဆုတ်ခွာပေးဖို့တောင်းဆိုခဲ့ကြပါတယ်တစ်ချိန်တည်းမှာတော့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာယူကရိန်းရဲ့အရှိချမ်းမှာရှိတဲ့အက်ပတီဂါမြို့ငယ်တစ်မြို့ကဒီယူကရိန်းစစ်သည်တွေကိုတော်ရောက်တွေ့ဆုံပါလေ။မနေ့တုန်းကတော့ရုရှားသမ္မတပူတင်ဟာရုရှားသိမ်းပိုက်ထားတဲ့နယ်မြေအတွင်းကစစ်ဘက်ခေါင်းဆောင်တွေစစ်သည်တွေကိုတော်ရောက်တွေ့ဆုံခဲ့တယ်လို့ရုရှားဘက်ကတော့ထုတ်ပြန်ပါလေ။ယူကရိန်းသမ္မတခီးစင်အတွင်းမှာတော့မြေပြင်တပ်မှုတွေကဒီတိုက်ပွဲအခြေအနေတွေကိုရှင်းပြခဲ့တယ်လို့ယူကရိန်းသမ္မတယုံကပြောပါလေ။ယူကရိန်းသမ္မတဟာအဲ့ဒီစစ်သည်တွေကိုတွေ့ဆုံနေတဲ့ပုံတွေနောက်ဆေးရုံတရုံကိုသွားပြီးတော့ဒဏ်ရာစစ်သည်တွေကိုတွေ့ဆုံဂုဏ်ပြုစုပေးနေတဲ့ဗီဒီယိုမှတ်တမ်းတွေကိုလည်းယူကရိန်းဘက်ကထုတ်ပြန်ပါလေ။ရုရှားတို့ဟာဆောင်းလင်းစစ်စီရင်ကာလမှာအက်တစ်ကာမျိုးကိုဥတီစစ်ဆင်ပေးမယ်လို့နယ်မြေတချို့ကိုပဲတည်ယူနိုင်ခဲ့တာပါယူကရိန်းသမ္မတယုံကထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းထဲမှာတော့မျိုးရဲ့အင်ဂျီအဆောင်တွေအတော်ကြီးကိုပျက်စီးနေတာမြင်ရပါတယ်အဲဒီမျိုးမှာယူကရိန်းအရသာ1800ကျော်ကျန်နေသေးတယ်လို့ယူကရိန်းတောင်ရှိသူတွေကပြောပါတယ်ရုရှားရဲ့ထုတ်ပြန်မှုမှာတော့ရုရှားသမ္မတပူတင်ဟာတရင်းလာနေတုန်းကရုရှားတည်ယူထားတဲ့ယူကရိန်းပိုင်ခါဆန်နဲ့လူဟမ်စ်ဒေသကိုတွားပြီးတော့ရုရှားတပ်တွေနဲ့တွေ့ဆုံတယ်လို့ဆိုပါတယ်ဒီတဲ့မှရင်တော့ဒါဟာယူကရိန်းဒေသရုရှားသိမ်းပိုက်နယ်မြေတဲကိုသမ္မတပူတင်ဟာနှစ်လအတွင်းဒုတိယမြောက်သွားတာဖြစ်ပါတယ်ခင်ဗျာ
ရုရှားနဲ့စစ်ဘက်ပူးပေါင်းဆောင်ရွက်မှုတွေနောက်ထပ်တစ်ဆင့်တိုးမြင့်ဆောင်ရွက်မယ်လို့တရုတ်ကာယကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်ယူကရိန်းစစ်ကလာရုရှားတရုတ်ဆက်ဆံရေးပုံပြီးနီကတ်လာချိန်မှာပဲအခုလိုကြေညာချက်ကထွက်လာခဲ့တာပါရုရှားကိုရောက်နေတဲ့တရုတ်ကာယကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးလီရှိုင်ဖူဟာတင်းငွေနေတုန်းကရုရှားသမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ရုရှားကာကွယ်ဝင်ကြီးဆာဂျီရှော့ကုနဲ့အင်ကာနေကဆွေးနွေးခဲ့ပါတယ်။နိုင်ငံအကြီးအကဲနှစ်ဦးရရှိခဲ့တဲ့သဘောတူညီချက်တွေကိုအကောင့်ထဲပေါ်တဲ့အနေနဲ့တရုတ်ရုရှားစစ်တပ်တွေဟာစစ်ရေးပူးပေါင်းဆောင်ရွက်မှုတွေစစ်ဖက်နည်းပညာပိုင်းဆက်ဆံမှုတွေနဲ့လက်နက်ကုန်သွယ်မှုတွေပို့ပြီးတိုးလှုပ်သွားမယ်လို့တရုတ်ကာကွယ်ဝင်ကြီးလီကအင်ကာနေကပြောပါတယ်။နောက်ထပ်အဆင့်တစ်ယောက်ကိုအသေးချာတိုးမြှင့်ဆောင်ရွက်မယ်လို့သူကဆိုပါတယ်။တရုတ်သမ္မတရှီချင်ပင်ရုရှားကိုတွားရောက်ပြီးခဲ့တဲ့နောက်အခုတရုတ်ကာကွယ်ဝင်ကြီးရဲ့သုံးရချာခီးစဉ်ဟာတရုတ်အနေနဲ့ရုရှားကိုပိုပြီးထိစပ်ဆက်ဆံမှုတွေတိုးလှုပ်မယ်ဆိုတဲ့ဟိုဖော်ပြနေပါတယ်။အမေရိကန်နဲ့သူ့မဟာမိတ်တွေရဲ့နိုင်ငံတကာဩဇာတရားမှုမိမိစိမ့်မဲ့ကမ္ဘာခင်းချင်းတစ်ခုဖန်တီးဖို့ရုရှားနဲ့တရုတ်တို့ကပိုပြီးနီးနီးကပ်ကရှိလာကြတာပါ။ယူကရိန်းကိုရုရှားကျူးကျော်စစ်နဲ့ပတ်သက်လို့တရုတ်ဘက်ကဝေဖန်ပြောဆိုတာမရှိသလိုအမေရိကန်နဲ့ NATO ကရုရှားကိုရန်စနေတယ်လို့တရုတ်ကအပြစ်တင်ထားပါတယ်။တရုတ်သမ္မတကရုရှားခီးစဉ်ဟာလည်းရုရှားသမ္မတပူတင်ကိုနိုင်ငံရေးအရာထောက်ခံမှုပြရောက်တယ်လို့ယူကရိန်းစစ်ကြောင်းရုရှားကိုအထီးကျန်ဖြစ်အောင်လုပ်နေတဲ့အနောက်နိုင်ငံတွေရဲ့ကြိုးပမ်းမှုမထီရောက်ဘူးဆိုတာကိုလည်းပြဖို့ဖြစ်နေတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ
်ဆူဒန်နိုင်ငံရဲ့မြို့တော်မှာအင်ကာနီညနေပိုင်းကစစ်တပ်နဲ့အတိုက်ခံ Rapid Support Force RSF လို့ခေါ်တဲ့လက်နက်ကိုင်တပ်ဖွဲ့အကြား24နာရီကြာပြစ်ခတ်ရစဲရေးအတွက်သဘောတူခဲ့ပြီးမြေတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်အပြစ်ခတ်ရစဲတာစတင်တဲ့ညနေ6နာရီနောက်ပိုင်းမှာလည်းမြို့တော်ကာတိုနီယာအတော်များများမှာပောက်ကွဲသံတွေကြားပြီးတော့ပြစ်ခတ်မှုတွေဆက်ပြီးတော့ဖြစ်ပွားခဲ့တယ်လို့မျက်မြင်သက်သေတွေကပြောကြပါရယ်ခါတိုမှာရှိတဲ့နှစ်ဖက်စစ် တပ်စခန်းတွေနဲ့အစိုးရအဆောက်အုံတွေမှာဒီအင်္ဂါနေ့ကတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတယ်လို့ VOA သတင်းတောက် Michael Attit ပြောပြပြီးတော့ပျက်စီးမှုတွေနဲ့လုံခြုံရေးအခြေအနေကြောင့်စေယုံအတော်များများကိုပိတ်ထားခဲ့ရတယ်လို့သူကပြောပါတယ်မျိုးရော်ရဲ့နေရာအတော်များများမှာလက်စစ်မီးနဲ့ရေလဲပြတ်တောက်နေပါတယ်အကြမ်းဖက်မှုတွေဟာကာတွန်ရဲ့အနီးအနားကမျိုးတွေဖြစ်တဲ့အော်တိုမန်နဲ့ဘယ်ရီမျိုးတွေမှာလည်းဆက်ဖြစ်နေပြီးတော့မျိုးချင်းချိတ်ဆက်ထားတဲ့သားတွေမှာတန်းချက်ကရင်တွေပိတ်ဆို့ထားတယ်လို့သိရပါတယ်အဲဒီမှာလေးရကြတိုက်ပိုးတွေပြင်းထန်ခဲ့လို့ကာတွန်မျိုးခံအများပြားဟာနေနေတဲမှာပူအောင်ခိုလုံနေကြရပါတယ်တိုက်ပိုးတွေဆုံးသတ်ဖို့အမေရိကန်ကုလသမဂ္ဂနဲ့အာဖရိကခေါင်းဆောင်တွေဖိအားပေးခဲ့ကြလို့စစ်ပြိုင်ဖြစ်နေတဲ့ပြိုင်ဘက်စစ်ခေါင်းဆောင်နှစ်ဦးဟာယာယီအပြစ်ခတ်ရက်စဲဖို့လူသိရှင်ကြားကြေညာခဲ့ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီယိုဘလင်ကန်ကနှစ်ဖက်ခေါင်းဆောင်တွေကိုဖုန်းဆက်သွယ်စကားပြောပြီးနောက်မှာအပြစ်ရကြေညာချက်ထွက်လာတာပါ။စစ်ဖြစ်နေတဲ့နှစ်ဖက်ခေါင်းဆောင်တွေဖြစ်ကြတဲ့ဆူဒန်လက်နက်ကိုင်တပ်ဖွဲ့တွေရဲ့အကြီးမှုလည်းဖြစ်ဆူဒန်နိုင်ငံရဲ့သမ္မတလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးအဒက်ဖော်ဒါအယ်ဘာဟန်နဲ့သူ့ရဲ့လက်ထောက်ဟောင်းဖြစ်ခဲ့တဲ့ထောက်ပံ့ရေးချင်းမြတ်တပ်ဖွဲ့ RSF တပ်ဖွဲ့ရဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမိုဟာမက်ဟမ်ဒါဒဂါလုကဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်ရေးအတွက်တိုက်ပွဲတွေရပ်ဖို့သဘောတူခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ဆော်ဒီအာရေဗျနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးမင်းသားဖိုင်ဆယ်ဘန်ဖရနာအင်္ဂါနေ့ကစီးရီးယားနိုင်ငံမြို့တော်ကိုသွားရောက်ခဲ့ပါတယ်။ဒါဆယ်စုနှစ်တခုကျော်အတွင်းမှာဆော်ဒီအစိုးရအရာရှိတဦးစီးရီးယားနိုင်ငံကိုပထမဆုံးချိန်သွားရောက်တဲ့တရားဝင်ခီးစဉ်လည်းဖြစ်ပါတယ်။2012ခုနှစ်စီးရီးယားပြည်တွင်းဆက်စတင်ပြီးကြတဲ့ကဆော်ဒီကစီးရီးယားနဲ့တန်တမာရေးဆက်ဆံရေးဖြတ်တောက်ခဲ့တာပါ။ဆော်ဒီဝန်ကြီးမင်းသားဖိုင်ဆယ်ရဲ့အခုခီးစဉ်အတွင်းဒမတ်စကတ်ပါနိုင်ငံဆွေးနွေးပွဲတွေပြုလုပ်မှဖြစ်ပြီးအရာမတိုင်းမီစီးရီးယားသမ္မတဘာရှားအဆတ်နဲ့လည်းတွေ့ဆုံလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။အရင်ပတ်ကစီးရီးယားနိုင်ငံခြားရေးဝန်ကြီးဖိုင်ဆယ်မက်ဒက်ရဲ့ဆော်ဒီခီးစဉ်အပြီးမှာအခုလိုဆော်ဒီမင်းသားဖိုင်ဆယ်ရဲ့ခီးစဉ်ဖြစ်လာတာပါ။နိုင်ငံကောင်စစ်ဝင်ရောက်တွေပြန်လည်ဖွင့်လှစ်ဖို့နဲ့လေကြောင်းခီးစဉ်တွေပြန်လည်စတင်ဖို့ဦးတည်လှုံ့ဆော်နေကြောင်းအရင်ပတ်ကထုတ်ဖော်ပြောဆိုထားခဲ့ပါတယ်။နောက်ပိုင်းမှာပြည်တွင်းစစ်အထိဖြစ်လာခဲ့တဲ့2011ခုနှစ်စီးရီးယားလူလူအုံကြွမှုမှာရဲရဲဆက်ဆက်ဖြိုခွင်းခဲ့တဲ့စီးရီးယားရဲ့အဆတ်ဆိုးရွားကိုအာရဗ်နိုင်ငံတွေကအဲ့ဒီကလေးကဆက်ဆံမလုပ်ဘဲဖဲကျင်းထားခဲ့တာပါ။အာရဗ်နိုင်ငံများအဖွဲ့ချုပ်ကနေစီးရီးယားကိုထုတ်ပယ်ခဲ့ပြီးနောက်ပိုင်းမှာတော့အာရဗ်နိုင်ငံတွေနဲ့စီးရီးယားကြားဆက်ဆံရေးကအဆုံးစင်ထိပြက်ပြဲသွားခဲ့ပါတယ်။ဒါပေမဲ့အခုနှစ်ပိုင်းမှာပဲအာဆတ်အစိုးရကစီးရီးယားရဲ့နေရာအများစုကိုစုစည်းထိန်းချုပ်ထားနိုင်နေလို့အင်ဒီဂျင်နိုင်ငံတွေကအာဆတ်အစိုးရပြန်ပေါင်းထုတ်မဲ့ခြေလှမ်းတွေကိုစတင်လာခဲ့တာဖြစ်ပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American အတန်းကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အတန်းလွှင့်နေပါတယ်ရုရှားကရေနံစိမ်းတွေကိုတရုတ်ကိုတင်ပို့တဲ့နေရာမှာမြန်မာနိုင်ငံကတဆင့်အသုံးပြုနေတယ်ဆိုပြီးတော့ Energy Intelligence လို့ခေါ်တဲ့စွမ်းအင်ဆိုင်ရာအွန်လိုင်းသတင်းကိုကူကားပြီးတော့မြန်မာနောက်သတင်းတရက်ကဖော်ပြပါရတယ်။ရေနံစိမ်းပေပါတန်းကျော်တင်ဆောင်နိုင်တဲ့ရေနံတင်သမော၃စီးဟာ Novorossiysk နဲ့ Murmansk ဆိုတဲ့ရုရှားစစ်ကမ်းမြို့တွေကနေပြီးတော့မြန်မာနိုင်ငံအနောက်ချမ်းမှာရှိတဲ့ကြောက်ဖြူစစ်ကမ်းရှိတဲ့ဗရေကျုံကိုရောက်ရှိခဲ့တယ်လို့အဲ့ဒီသတင်းမှာကူကားဖော်ပြပါရတယ်။အဲ့ဒီနေရာမှာတရုတ်ပိုင် CNPC ကုမ္ပဏီနဲ့မြန်မာရေနံနဲ့သဘောတန်းငွေလုပ်ငန်း MOG တို့ရဲ့ရေနံတူလောင်ကန်တွေတရှိတယ်လို့ဆိုပါတယ်။အဲဒီကနေပြီးတော့မြန်မာရေနံနဲ့သဘောလုပ်ငန်းနဲ့တရုတ်ကုမ္ပဏီတို့ပူးတွဲလုပ်ကိုင်နေတဲ့ရေနံပိုင်လိုင်းကတဆင့်တရုတ်နိုင်ငံယူနန်ပြည်တယ်တဲမှာရှိတဲ့ရေနံချက်စေုံကိုတင်ပို့ခဲ့တယ်လို့ဖော်ပြပါတယ်။ရုရှားကဝင်တဲ့ဒီရေနံစိမ်းပမာဏကိုမြန်မာနိုင်ငံအတွင်းတစ်ခုတည်းသောရေနံချက်စေုံကချက်လက်လဲပတ်ဖို့အတွက်အင်အားမရှိနိုင်ဘူးလို့ဖော်ပြပါတယ်။ယူကရိန်းကျူးကျော်စစ်ကြောင့်ရုရှားရေနံတင်ပို့မှုတွေကိုဥရောပဘက်ကပိတ်ဆို့အရေးယူလာတဲ့နောက်ပိုင်းရုရှားနိုင်ငံဟာသူ့ရဲ့ရေနံတွေကိုရောင်းချဖို့အတွက်အာရှနဲ့အာဖရိကဘက်ကိုဈေးကွက်လှည့်နေပါတယ်။လက်ရှိအဖြစ်တော့တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံဟာရုရှားရေနံဝယ်ယူမှုအများဆုံးဖြစ်နေတယ်လို့စွန့်ရင်သတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံမှာဓာတ်ဆီနဲ့လောင်စာဆီပြတ်လတ်မှုတွေကြောင့်ရုရှားကနေပြီးတော့တင်သွင်းမယ်ဆိုပြီးတော့မြန်မာစစ်ကောင်စီကမနှစ်ဩဂတ်လတုန်းကပြောခဲ့ပြီးတာရှိပါတယ်။2022ဒီဇင်ဘာလအတွင်းကတော့ရုရှားစီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနဝန်ကြီးနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ကြပြီးတော့အဲ့ဒီနေပြီးတော့တွေ့ဆုံပွဲမှာပဲစီးပွားရေးဆိုင်ရာစာချုပ်ခုနှစ်ခုကိုလက်မှတ်ရေးထိုးခဲ့တယ်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။တန်မဏိထုတ်လို့ရေးစွန့်ရင်နဲ့တွန်းထွက်ပစ္စည်းထုတ်လို့ရေးလုပ်ငန်းတွေမှာပူးပေါင်းလှုပ်ဆောင်မဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့လည်းမြန်မာစစ်တပ်ဘက်ကသတင်းထုတ်ပြန်ပါတယ်။အခုလိုမျိုးရုရှားကရေနံစိမ်းတင်သင်္ဘောတွေဆက်ရောက်ခဲ့ပြီးတော့တရုတ်ပိုင်လိုင်းကနေတဆင့်တရုတ်ရေနံချက်စည်းုံကိုတင်ပို့ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တော့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးသလို VOA ကနေပြီးတော့သတိကြားအတည်ပြုလို့လည်းမရသေးပါဘူးခင်ဗျာ။
နေဒိုအဖွဲ့ဝင်ခွင့်ရှောက်ထားကြအောင်မှာဖိလန်နိုင်ငံကိုလက်ခံလိုက်ပေမဲ့ ဆွီဒင်နိုင်ငံဝင်ငွေရဖို့ကတော့တူရကီနဲ့ဟန်ဂေရီတို့ကြောင့်ကြန့်ကြာနေပါတယ်။ကတ်အကြပ်ဘက်အုပ်စုတွေကိုဆွီဒင်နိုင်ငံကခိုးအောင်ခွင့်ပေးထားတယ်လို့တူရကီကဆွဆွဲထားပြီးနေတို့အဖွဲ့ဝင်ငွေပေးဖို့သဘောတူညီချက်မပေးသေးတာဖြစ်ပါတယ်။ဆွီဒင်မှာရောက်ရှိနေကြတဲ့ကတ်အုပ်စုတွေကလည်းတူရကီစညင်စာဓာပြပွဲတွေကိုဆင်နွှဲခဲ့ကြပါတယ်။ဟန်ဂေရီနိုင်ငံရဲ့ဒီမိုကရေစီစနစ်ပေါ်ဝေဖန်ခဲ့တာကြောင့်ဆွီဒင်နိုင်ငံရဲ့နေတို့ဝင်ငွေကိုလွှတ်တော်မှာတည်ပြုချက်ပေးဖို့ဟန်ဂေရီကစိုက်ထားပါတယ်။နေတို့ကတော့လာဘက်ဇူလိုင်လမှာကျင်းပမယ်နှစ်ပတ်လည်ထိပ်သီးအစည်းအဝေးအမိအတည်ပြုပေးကြလိမ့်မယ်လို့မျှော်လင့်ထားပါတယ်နေတို့အဖွဲ့ဝင်နိုင်ငံအလုံးကသဘောတူမှပဲအဖွဲ့ဝင်ဖြစ်နိုင်တာပါဆွီဒင်ဝန်ကြီးချုပ် Ulf Kristensen ကတော့နောက်လာမှာကျင်းပမယ်တူရကီရွေးကောက်ပွဲကိုစောင့်နေတယ်လို့ပြောပါတယ်တူရကီကအတည်ပြုပေးနိုင်ဖို့အတွက်အကြမ်းဖက်မှုစန့်ကျင်ဥပဒေအသစ်တရကိုဆွီဒင်နိုင်ငံကစတင်တင်သွင်းနေထားပြီးဖြစ်ပါတယ်ဒါဟာအခြေလမ်းတချို့ဆက်လန်းတာဖြစ်ပေမဲ့မလုံးလောက်ဘူးလို့တူရကီနိုင်ငံရဲ့ဝန်ကြီးမက်ဗလုတ်ချာဗာဆိုဂလူကတော့ဆိုပါတယ်လက်ရှိတူရကီတပ်ပရတိုက်ရစ်အာဒိုဂန်ကိုနိုင်ဖို့တူရကီအတိုက်ခံသူကတဦးတည်းသောအတိုက်ခံတပ်ပရလောက်ဖြင့်ကမ်ဘဲကလစ်ဒရိုဂလူရဲ့နောက်မှာဝန်ရံပေးနေကြပါတယ
်အီရန်နိုင်ငံရဲ့တမ်မတော်နေခန္ဓာမေကိုတရားမှာအီရန်တမရကအစ္စရေးကိုချင်းချောက်ပြောဆိုဝေဖန်ပါတယ်လက်တလောအီရန်အနေနဲ့ဆော်ဒီနဲ့ဆက်ဆံရေးကောင်အောင်လို့တိဆောက်နေတာမလို့ဆော်ဒီအာရဗီယာနိုင်ငံကိုတစုံတရာဝေဖန်ပြောဆိုတာမျိုးတော့မဟုတ်ပါဘူးရန်သူတွေအထူးသဖြင့်အစ္စရေးဘက်ကဒဇွန်တရားလှုပ်ရှားမှုလုပ်တာနဲ့ Haifa နဲ့ Tel Aviv မြို့တွေပျက်စီးသွားစီမဲ့အီရန်တပ်မတော်ဘက်ကမဆိုင်မတွတ်ပြင်းပြထန်ထန်တုံ့ပြန်မှုတွေကိုရင်ဆိုင်ရလိမ့်မယ်ဆိုပြီးတော့အီရန်သမ္မတရစီကသူ့ရဲ့မိကုံးမှာပြောသွားတာပါအရှိအလဲပိုင်းဒီသားကနေပြီးတော့ American တပ်တွေထွက်သွားဖို့လည်းသူကတောင်းဆိုခဲ့ပါတယ
် American နိုင်ငံမှာ COVID-19 ကူးစက်နိုင်ခြင်းအနေနဲ့မြန်မာနဲ့သက်ကြီးရွယ်အိုတွေနဲ့ကိုကာအားစနစ်အားနည်းသူတွေအတွက်ဒီနှစ်ຫນွေဥရာသီမှာ COVID-19 ထပ်ဆောင်းကာကွယ်ဆေးတွေထိုးနိုင်ဖို့အစားအသောက်နဲ့ဆေးဝါးကုကေးဌာန FDA ကအင်္ဂါနေ့ကခွင့်ပြုလိုက်ပါတယ်အသက်65နှစ်အထက်နောက်ဆုံးအချိန်ကာကွယ်ဆေးထိုးပြီးလေးလကြာတဲ့သူတွေဟာဗီဇာပြောင်း Omicron COVID ပိုးအတွက်ထပ်ဆောင်းကာကွယ်ဆေးနောက်ချိန်အပိုထိုးခွင့်ပြုမှာဖြစ်ပါတယ်ဒါပြင်ကိုကာအားစနစ်အားနည်းတဲ့ရောဂါရှိသူအများစုကလည်းအနည်းဆုံး2လအကြာမှာနောက်ချိန်ထပ်ဆောင်းကာကွယ်ဆေးထိုးနိုင်ပါတယ် FDA ရဲ့ကြေညာချက်မှာမူလထုတ်လုပ်ခဲ့တဲ့Pfizer နဲ့ Moderna COVID ကာကွယ်ဆေးတွေကဗီဇာကွဲ COVID ကိုကာကွယ်နိုင်စွာမရှိတော့လို့အသုံးပြုတော့မှာမဟုတ်ဘူးလို့ဖော်ပြထားပါတယ် Pfizer နဲ့ Moderna ကာကွယ်ဆေးထိုးမဲ့သူတွေဟာ Omicron ပိုးကာကွယ်နိုင်တဲ့ Bivalent လို့ခေါ်တဲ့ပေါင်းစပ်ကာကွယ်ဆေး version 1ကိုပဲထိုးရမှာဖြစ်ပါတယ်ဒီကနေ့မနေ့သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တို့တင်ပြပေးခဲ့ကြတာပါအခုတော့သတင်းဆောင်မတွေကိုစက်တိုက်တင်ဆက်ပေးတော့မှာပါတူရကီရွေးကောက်ပွဲအကြောင်းနဲ့စကြင်ပါတယ်တူရကီနိုင်ငံမှာရှေ့လာတဲ့တမ္ပရာရွေးကောက်ပွဲကျင်းပမယ့်ရက်နီးကပ်လာတဲ့အချိန်မှာပဲလက်ရှိတမ္ပရာကသတင်းမီဒီယာတွေကိုထိန်းချုပ်ဖို့ကြိုးစားတာကိုထောက်ပြဝေဖန်တဲ့လွတ်လပ်တဲ့သတင်းမီဒီယာတွေဖိနှိပ်ခံရတာကြောင့်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပြစ်တင်ဝေဖန်နေကြပါတယ်ဒီကြောင့်အစ္စတန်ဘူမြို့ကနေဒိုရီယန်ဂျုံးစ်ပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူတွေကတင်ပြပေးပါမယ်
။ဒိုကူစီကစ်အွန်လိုင်းသတင်းစာဟာတူရကီနိုင်ငံတဝန်ကိုပိုင်သတင်းတောက်တွေရှိတဲ့တိကျလွတ်လပ်တဲ့သတင်းဆိုင်တစ်ခုပါ။မေလာထဲမှာကျင်းပမဲ့သမ္မတရွေးကောက်ပွဲအကြောင်းသတင်းတွေဖော်ပြရေးသားနေကြတဲ့သတင်းဝက်ဘ်ဆိုက်တွေကတစ်ခုလည်းဖြစ်ပါရယ်။အရင်ရွေးကောက်ပွဲတွေမှာလက်ရှိသမ္မတရီချက်တေအာဒူဝန်ကသတင်းမီဒီယာတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ခဲ့ပေမဲ့လို့ဒီဒီချိန်မှာတော့အများကြီးထိန်းချုပ်လို့မရဘူးလို့Dokus 8 haba thirin thana editor chu Gokan BCC ga byo bare.
Muhalif denebilecek daha iktidardan en azından bağımsız olan
Ataikhan media re tija lulat de thirin media re ti ti tat ta tola bi pritat de le po mya la bare. Yue kaw pwe ne patat de thirin ji tu aye twat ko ji yin poun man thirin sa ne yau tan re that tija lulat de thirin thana re ga thirin re ko ji de tu po mya la bare. Da chaung asoya ga poun man thirin sa ne yau tan thirin re ko ထိန်းချုပ်ထားလဲသူတို့မအောင်မြင်ဘူးလို့ပဲပြောရမှာပ
ါ
။ဒါပေမဲ့လည်းအစိုးရထိန်းချုပ်ထားတဲ့သတင်းမီဒီယာအာဏာပိုင်အဖွဲ့ကလွတ်လပ်တဲ့သတင်းမီဒီယာတွေကိုတံငွေရိုက်တာပြည်ထောင်ချမှတ်တာတွေတိုးပြီးလှုပ်လာနေတာကြောင့်နိုင်ငံတကာသတင်းမီဒီယာတွေနဲ့သတင်းလွတ်လပ်ခွင့်လေ့လာစောင့်ကြည့်သူတွေကတော့တူရကီအစိုးရကိုပြစ်တင်ကြပါတယ
်။ If there is a duty of regulation this should be
စီကံထိန်းချုပ်တာပါဆိုရင်လည်းအခုလိုရေးကြီးတဲ့ရွေးကောက်ပွဲမတိုင်ခင်ကာလမျိုးမှာတော့ရေးပါတဲ့ရုပ်သံဌာနတွေကိုဖိနှိပ်တာတွေမလို့တင်ပါဘူ
းသတင်းမီဒီယာအနာပိုင်အဖွဲ့နဲ့အစိုးရပေါင်းပြီးလွတ်လပ်တဲ့သတင်းမီဒီယာတွေကိုဖိနှိပ်တာတွေရှိနေတယ်ဆိုရဲဆွဆွဲချက်ကိုအစိုးရကတော့ညင်ပါတယ်တိကျလွတ်လပ်တဲ့ Hawk TV လို့သတင်းဌာနတွေကတော့ဒ ထန်ကြီးဆောင်ရတာကပုံမှန်ကိစ္စတစ်ခုလို့ဖြစ်လာနေပြီးရှိလာရွေးကောက်ပွဲမတိုင်ခင်လုပ်ငန်းပိတ်ပစ်ရနိုင်တဲ့အထိချိန်ရှောက်မှုတွေရှိလာတယ်လို့ပြောပါတယ်
ကျမတို့အတန်လွှင့်ချက်တွေကိုအကြောင်းပြချက်တစ်ခုမဟုတ်တစ်ခုနဲ့တန်ရိုက်ပါတယ်။စာကြောင်းလေးတစ်ကြောင်းအင်တာဗျူးတစ်ခုဒါမှမဟုတ်ကြေညာချက်တစ်ခုပဲဖြစ်ဖြစ်ဖော်ပြတိုင်းမှာဖြစ်နေတာပါ။ဒါကြောင့်အမြဲသတိထားနေရပါတယ်။အချိန်မရွေးပိတ်ခံရနိုင်တယ်လို့တွက်ထားရပါတယ်။သတင်းတွေဆက်ပြီးတော့လွှင့်နေနိုင်အောင်သတင်းတောက်တွေနဲ့မန်နေဂျာတွေကတာဝန်ယူထားရပါတယ်။ဒီသတင်းဌာနကြီးရက်သွားတဲ့အထိဒဏ်ခတ်ခံရတာမျိုးမကြုံရအောင်တာဝန်ယူနေရတာပါ။
ဒီလိုတန်းကြီးဆောင်ရတာလုပ်ငန်းရပြည့်ရနိုင်တာလို့အခြေအနေတွေကြားမှာပဲဟော့ကလိုသတင်းဌာနတွေကိုလက်ခံအားပေးတဲ့ပြည်သက်ကလည်းတိတိသားသားပုံများလာပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကလူတွေမြောက်များတည်ဆုံခဲ့ရတဲ့ငရင်သတင်းတွေကိုဖော်ပြတဲ့နေရာမှာသမ္မတအာဒိုဝန်ကိုယ်တိုင်ဝန်ခံရတဲ့အစိုးရရဲ့အားနည်းချက်တွေကိုဒီသတင်းဌာနတွေကထောက်ပြခဲ့ကြတာပါ။ဒီလိုဖော်ပြမှုတွေကပဲလာမယ့်ရွေးကောက်ပွဲကြရင်လည်းအရေးပါတဲ့အကြောင်းအရာတွေကိုမျှမျှတတတင်ပြလာနိုင်တယ်ဆိုတဲ့အများယုံကြည်မှုတွေလွတ်လပ်တဲ့သတင်းမီဒီယာတွေအတွက်ပိုရလာစေလို့လေလာသုံးသပ်သူတွေကပြောဆိုကြပါတယ်
။ We wouldn't be hearing about the incapacity of the government.
ဒီသတင်းမီဒီယာတွေမှာအစိုးရရဲ့အရေးချင်းမပြေဝမှုတွေကိုပဲတစ်ဖက်သက်တွေ့ရတာမဟုတ်ပါဘူး။သူတို့ရဲ့တင်ပြမှုတွေကအင်မတန်ကောင်းပါတယ်။မှန်ကန်တဲ့တင်ပြမှုနဲ့တင်အများယုံကြည်မှုရဖို့လုံလောက်ပါတယ်။အတိုက်ခံတွေရဲ့အတန်အတိုက်ခံနိုင်ငံရေးသမားတွေပြောသမျှကိုတင်ပြတာမျိုးမဟုတ်ပဲအမှန်တကယ်ဖြစ်ပျက်နေတဲ့အခြေအနေတွေကိုထင်ရှားပြီးတော့ဖော်ပြတာလည်းဖြစ်ပါတယ်။ဒါကရွေးကောက်ပွဲနေ့အတွက်လဲအင်မတန်ကိုအရေးကြီးပါတယ
်ရွေးကောက်ပွဲမတိုင်ခင်လွတ်လပ်တဲ့သတင်းမီဒီယာရုပ်သံလိုက်သစ်တွေစတင်လာကြတာလည်းရှိပါတယ်အရင်ကသတင်းလောကကနေထွက်ခွာခဲ့ကြတဲ့သတင်းသမားတွေတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးသတင်းတွေဖော်ပြနိုင်မှုအတွက်အတော်များများပြန်ပါလာကြတာပါတခါပြေတူရကီတပိုင်းမှာအရေးကြီးဆုံးအချိန်အခါတစ်ခုပါပဲလို့အစိုးရကရောအတိုက်ခံတွေကရောအားလုံးကပြောဆိုထားကြပါတယ်ရှင
်ရွေးကောက်ပွဲနေ့ချိန်မီဒီယာလွတ်လပ်ခွင့်အကြောင်းကိုမခင်ဖြူထွေးကပြောပြပေးကြတာပါအခုဆက်ပြီးတူရကီငလျင်ရဲ့ဦးမဲ့အိမဲ့အခြေအနေသတင်းဆောင်ပါကိုတင်ပြပါအောင်မယ်။တူရကီနဲ့ဆီးရီးယားနယ်စပ်ဒေသမှာလွန်ခဲ့တဲ့2လကျော် February 6ရက်ငလျင်တန်းကြောင့်တူရကီတိုင်းငံနဲ့မှာတင်လူပေါင်းတန်တဝက်လောက်ဦးမဲ့အိမဲ့ဖြစ်ခဲ့ရပြီးအခုချိန်ထိလည်းအများစုကနေထိုင်စရာအတိအကျမရှိသေးပေမဲ့အက်စကန်ဒီရမ်မြို့ကလေးကအာဏာပိုင်တွေကတော့နေလို့ရတဲ့နေရာတိုင်းမှာနေရာချပေးနေပါတယ်။ VOA သတင်းတော် Henry Richwell ပြပို့တဲ့သတင်းတော်ကို Dr. မြို့တက်ကတင်ပြပါမယ်။
တူရကီနိုင်ငံမှာရှိတဲ့အစ်ကန်ဒီရန်မြို့ကလေးကဘူတာယုံမှာယထာညဤတွေတွေထူးထူးခြားခြားတန်းစီပြီးရက်ထတာကိုတွေ့ရမှာပါ။ဒါပေမဲ့ဒီယထာတွေကဘဲကိုမှသွားဖို့မဟုတ်ပါဘူး။ February ငရင်တန်းကြောင့်နေစရာအိမ်မရှိတော့တဲ့ရာနဲ့ချီတဲ့မြို့ကန်တွေဟာအခုတော့ဒီတွဲတွေထဲမှာကြက်ကြက်တဲတဲနေနေကြရတာဖြစ်ပါတယ်။ဒီထဲမှာ Civil Weaver တို့မိသားစုလည်းပါပါတယ်။
ကျမတို့မှာနေစရာအိမ်တွေကလည်းမရှိတော့ဘူးအကုန်ပြိုကျကုန်ပါပြီဘာမှမကြံတော့ဘူးဒါကြောင့်ကလေးတွေကိုပါခေါ်ပြီးတော့ဒီမှာပဲနေနေရတယ်လေကျမတို့စားဖို့အစားအသောက်တွေလာပေးကြပါတယ်အငတ်ကတော့မထားကြပါဘူးဒါပေမဲ့ဒီမှာအိပ်ဖို့ကပြဿနာပါအတော်ပဲခက်ပါတယ
်ဝီကရဲ့မြေကလေးဘူရင်ဝီကကတော့အရင်လိုပုံမှန်ပြန်ပြီးနေခြင်းနေပြီလို့ပြောပါတယ်
အကလိုက်စ်နိကစ်တန်တာဗျာမ
ေတမီးကကြောင်းပြန်တက်ခြင်းနဲ့ဒါပေမဲ့ခုထိတော့သွားလို့မရသေးဘူး။တမိကကြောင်းကိုပြန်ပြီးတက်ချင်နေတာလို့ပြောသွားတာပါ။အဖွားဖြစ်သူဆေဗီလ်ဝီဂါကတော့သူတို့မှာငွေမရှိလို့အခြေအနေတွေကပိုးပြီးဆိုးလာနေတယ်လို့ပြောပါတယ
်။ဘာစကားရရဲ့ gidip sunu okula gidebilirdi şimdi
တကယ်လို့တခြားနေရာကိုသွားရင်တော့သူကြောင်းတက်နိုင်မှာပါ။ဒါပေမဲ့ကျမတို့ကမတက်နိုင်လို့ဒီမှာပဲနေရတယ်။ငွေရှိတဲ့လူတွေကတော့တခြားမြို့တွေပြောင်းသွားပြီးသူတို့ကလေးတွေကိုလည်းကြောင်းပို့နိုင်ကြပါတယ်။ကျမတို့ကတော့မတက်နိုင်တော့ဒီယထာရဲမှာပဲနေနေရပါတယ
်ဒီမှာရှိတဲ့ယထာရဲ28တွဲမှာလူ900လောက်နေနေကြရတာဖြစ်ပါတယ်တွဲပေါင်း20ကတော့အိတ်ဆင်တွေပါပြီးအရင်ရောက်တဲ့လူတွေကအဲ့ဒီတွဲတွေမှာအမြန်နေရဦးကြပါတယ်ကြံတွဲတွေမှာတော့အိတ်ဆင်မပါတဲ့အတွက်အဲ့ဒီမှာဆိုထိုင်ကုန်းတွေပေါ်မှာပဲအိတ်ကြရတာဖြစ်ပါတယ်ဒီယထာရဲတွေမှာနေနေကြသူတွေထဲမှာဆက်ဖရီးကိုလာဂါစီတို့လိုမြို့ကန်တချို့ရဲ့အိမ်တွေကပြိုကျမသွားသေးပေမဲ့အဲ့ဒီအိမ်တွေမှာနေဖို့ကအန္တရာယ်တိတ်ကြီးတာကြောင့်အခုထိပြန်လို့မရသေးဘူးလို့ပြောပါတယ်
။ဘာလို့ biz evimiz bizim az hasardı. Evimiz bugün geçin derse bugün geçeriz.
တို့အိမ်ကနည်းနည်းပဲပျက်စီးသွားတာပါ။တကယ်လို့အာနာပိုင်တွေကကျမတို့အိမ်မှာကျမတို့ပြန်နေလို့ရပြီပြောတာနဲ့ဒီနေ့ပဲပြန်သွားဖို့ကျမတို့စောင့်နေပါရဲ့။တကယ်လို့အဲ့ဒီနေရာမှာနေဖို့စိတ်ချရပြီလို့သူတို့မပြောမချင်းတော့ဒီမှာပဲနေရမှာပါ။
ယထာရွေးတွေထဲမှာနေရတာဟာအပြင်ကတဲတွေထဲမှာနေရတာတဲ့ပိုးပြီးချောက်ချောက်သွေးသွေးနဲ့ နှွေးနှွေးထွေးထွေးရှိပါတယ်။ဒါပေမဲ့ယထားရဲတွေမှာကလူတွေပြစ်သိမ်းနေတဲ့အတွက်ကိုယ်ပိုင်လွတ်လပ်မှုတော့တိတ်မရှိလာပါဘူး။မရင်တန်းကြောင့်လူနေအိမ်ပေါင်းတိတ်နဲ့ချီးပြီးပျက်စီးခဲ့ရတာဖြစ်ပြီးအသက်မသေးချမ်းရစ်တဲ့အိုးမဲ့အိမ်မဲ့ဖြစ်ရသူတွေဘယ်ချိန်အိမ်နဲ့ပြန်ပြီးနေနိုင်ကြမယ်ဆိုတာကတော့မေးမယားရှိစေပါ။
လင်းကြောင့်အိုးမဲ့အိမ်မဲ့အခြေအနေကိုတင်ပြပေးခဲ့သူကတော့ဒေါခင်မျိုးသက်ပါ။အခုဆက်လက်ပြီးကိုလံပြားနိုင်ငံမှာခေတ်စားနေတဲ့အကြောင်းကလေးကိုဆက်ချင်ပါတယ်။အဲဒီမှာနာမည်ကြီး influencer လွှမ်းမိုးသူအဖြစ်လောက်ကင်တာကရေပန်းစားနေပါတယ်။ကြော်ညာတွေကနေဝင်ငွေအမြောက်များဝင်တဲ့အတွက်လည်း digital online လူမှုကွန်ရက်ကိုဝင်လာကြတဲ့လူငယ်တွေများလာနေတယ်လို့လက်တလောလေးလာမှုစစ်တမ်းကပြောပါတယ်။ Liz Castellan ကဘိုဂိုတာမြို့တော်ကနေသတင်းပေးပို့ထားတာကိုကိုကြီးချန်းကပြောပြမှာပါ။
Hola, ¿cómo están muchachos? El día de hoy nos van a hacer
José Ramirez ကကိုလံဘီယာနိုင်ငံကနာမည်ကြီး influencer လွှမ်းမိုးသူအယောက်၅သိန်းနဲ့ကတယောက်ပါဈေးကွက်နဲ့စားသုံးသူအချက်အလက်ကောက်ခံတဲ့ online အဖွဲ့ Statista ရဲ့အချက်အလက်တွေအရကိုလံဘီယာနိုင်ငံဟာ Latin America တိုင်းပြည်တွေထဲမှာဆိုရင်လူမှုကွန်ရက် media တွေထဲအကြောင်းအရာဖန်တီးသူဒုတိယအများဆုံးရှိတဲ့တိုင်းပြည်ပ
ါ Como ellos me gusta como
ကျွန်တော်ကလူတွေအာယုံစိုက်ခံရတာကြိုက်ပါတယ်နေရာစုံလဲသွားကျင်တယ်လေ
အသက်24နှစ်အရွယ် Ramirez ရဲ့ TikTok အကောင့်မှာဆိုရင်ကြီးစုမှုပေါင်း3သန်းကျော်ရှိပြီး follower စောင့်ကြည့်သူ 2,400 ရှိပါတယ
်။အစကကွန်မန့်ဆာဆက်ကွန်မွေးကိုစားဘာရာတာ၊ဆိုစရာကွန်ပရန်ဒိုဇာပါတိုဘာရာ။
ကျွန်တော်ကဈေးမကြီးတဲ့ပစ္စည်းတွေအကြောင်းပြောတယ်။ဈေးပေါ်တဲ့ဖက်နက်၊အစားတောက်တွေအကြောင်းပြောပါတယ်။ဒါတွေကိုပတ်စံချွေတာခြင်းနဲ့ကိုလံဘီယာနိုင်ငံသားတွေကနှစ်သက်သဘောကျပါတယ
်။ Diego Andriego ဆိုရင်လည်းစောင့်ကြည့်သူ 2,000 ကျော်ရှိတဲ့ YouTube ကတင်ဆက်သူပါ
Pues es cierto que más marcas se van acercando a los nichos, ¿no? Pues porque digamos que ya buscan como un público más
Loso တခုကိုတေချာပြစ်မှတ်ထားတဲ့ပစ္စည်းတစ်စိတ်တွေများလာတာဟုတ်ပါတယ်။ကိုပြေတဲ့ကိုတေချာရွေးထားတဲ့သူတွေဆိုရင်နာမည်ကြီးလွှမ်းမိုးသူတွေအနေနဲ့ကြော်ညာတွေရနိုင်ပါတယ်
။နာမည်ကြီးလွှမ်းမိုးသူတွေကတစဉ်ကြီးညာတာတွေတိုးလာနေပြီးပြီးခဲ့တဲ့နှစ်ကကိုလံဘီယာနိုင်ငံမှာဒေါ်လာ18တန်းမိုးလောက်အသုံးပြုခဲ့တယ်လို့ရွှေငါ influencer marketing company ကပြောပါတယ်။
Y es que por ejemplo pues se está dando como carrera
အချောင်းရီကိုဖန်တီးနိုင်တာအတမွေးလို့တခုဖြစ်နေပါပြီလွန်ခဲ့တဲ့9နှစ်စနစ်ကလို့ဝါသနာရဲ့လောက်တော်မျိုးမဟုတ်တော့ပါဘူ
းကိုလံဘီယာနဲ့အိန္ဒိယနိုင်ငံတွေမှာ influencer လွှမ်းမိုးသူဖြစ်ချင်သူတွေအတွက် YouTube video စာမျက်နှာဟာရေပန်းအစားဆုံးဖြစ်ပါတယ်ရဲစရာနီးလန်းအသည့်တွေတင်ယူမှုတွေနဲ့ဘယ်နေရာကဘာဝယ်ရမလဲဆိုတာရှာဖွေနေတဲ့ပရိသတ်တွေကိုလမ်းညွှန်ရတဲ့အလုပ်လည်းဖြစ်ပါတယ်
porque es que no es tan fácil.
O sea, tú de tener una vida ဖြစ်ရပါတယ်။အမြဲစောင့်ကြည့်တဲ့ပရိသတ်နဲ့လွှမ်းမိုးနိုင်တဲ့သူတွေရှိရပါတယ်။ဥပမာကျွန်တော်ကဒီနေရာမှာလူတွေကဓာရီလုပ်တယ်။အရန်ဈေးပေါ်ပါတယ်။ဒီနေရာကိုလာကြပါဆိုရင်လူတွေကလာကြပါတယ်။လူတိုင်းကဒီလိုမျိုးတော့မလုပ်နိုင်ပါဘူး
။ Social Public ညာ Agency ရဲ့လေးလာချက်အရကိုလံဘီယာနိုင်ငံက Instagram ကလွှမ်းမိုးသူ 12,300 ရှိပြီး Digital လူမှုကွန်ရက်တွေကိုအသုံးပြုသူပေါင်း 9,000 လောက်ရှိပါတယ်ခင်ဗျာ။
ကိုချင်းချမ်းပြောပြတဲ့ဒီကလေးခေတ်စားနေတဲ့အကြောင်းလေးပါအခုဆက်ပြီးမာတင်လူတာကင်းရဲ့အိမ်သတင်းဆောင်ပါကိုနားဆင်ကြရအောင်ပါအမေရိကန်နိုင်ငံမှာအသားအရောင်ခွဲခြားမှုစန့်ကျင်ရေးနိုင်ငံသားခွင့်ရေးတန်းတူညီမျှရေးဥဆောင်လှုပ်ရှားခဲ့သူဒေါက်တာမာတင်လူတာကင်းနေထိုင်ခဲ့မှုတဲ့အလာဘားမားပြည်နယ်ကအိမ်တလုံးကိုပြတိုက်တစ်ခုကဝယ်ယူလိုက်ပါတယ်နိုင်ငံသားခွင့်ရေးလှုပ်ရှားမှုသမိုင်းမှာအဓိကကျတဲ့ Jackson House တို့လူသိများတဲ့အဲ့ဒီအိမ်ကို Henry Ford ပြတိုက်ခဲ့ဖြိုဖျက်ပြီးမိုင်းရှေ့အကွာမှာပြန်လည်တည်ဆောက်မှာပါဒီကြောင့် AV တည်င်းဆောင်ပေါက်ကိုအခြေခံပြီးကိုငင်းချာအေးကတင်ပြထားပါတယ
်။အလာဘားမားပြည်နယ်မှာရှိတဲ့ဒီအိမ်ကနေနမဲကျော်ပြည်သူအခွင့်အရေးဆိုင်ရာချစ်တက်ပွဲတွေကိုမာတင်လူသက်ကင်းဂျူနီယာနဲ့တခြားအရက်ဖက်ခွင့်ရေးလှုပ်ရှားကြတဲ့ခေါင်းဆောင်တွေကစီစဉ်ခဲ့တာပါ။1965ခုနှစ်မှာလူမျိုးရေးခွဲခြားမှုပြင်းထန်တဲ့ဒီတောင်ပိုင်းပြည်နယ်မှာလူမဲတွေမဲပေးခွင့်အတွက်ဆန်မာမြို့ကနေပြည်နယ်မြို့တော်မန်ဂိုမရီအထိလမ်းလျှောက်ချစ်တက်ခဲ့ကြတာမှာဒီဂျက်ဆင်ဟောက်လို့ခေါ်တဲ့အိမ်မှာစတင်စီစဉ်ခဲ့ပါတယ်ဒီအိမ်ကိုသွားဆရာဝန်ဆူလဗန်ဂျက်ဆန်နဲ့ဇနီးဖြစ်သူရစ်ချီဂျင်းတို့ကပိုင်ဆိုင်ပြီးစတူယန်ပေ3000ကျယ်ဝင်တဲ့ဘန်ဂလိုအိမ်ဖြစ်ပါတယ်ဒေါက်တာကင်းနဲ့ခေါင်းဆောင်တွေဟာတောင်ပိုင်းပြည်နယ်တွေမှာလူမဲတွေကိုမဲပေးခွင့်ပိတ်ပင်ထားတဲ့လူမျိုးရေးခွဲခြားတဲ့ဂျင်းခရိုးဥပဒေကိုဆန့်ကျင်ပြီးချစ်တဲ့ဆန္ဒပြပွဲ3ခုကိုဒီအိမ်မှာခိုလုံရင်းစီစဉ်ခဲ့ကြပါတယ်အခုတော့ဒီအိမ်ကိုဖြိုဖျက်ပြီးမိုင်းရှေ့အကွာမှာပြန်လည်တည်ဆောက်ဖို့ပိုင်ရှင်အသစ်ဖြစ်တဲ့ Henry Ford ပြတိုက်ကစီစဉ်နေပါတယ်ဒီနေ့နောက်ပိုင်းမှာလုပ်ငန်းစတင်မှာဖြစ်ပြီးစီမံကိန်းဟာ3နှစ်တိကြာမြင့်နိုင်တယ်လို့မျှော်မှန်းထားကြပါတယ်။မူလပိုင်ရှင်တွေရဲ့မျိုးဆက်ဖြစ်တဲ့သမီးဖြစ်သူဂျာဝနာဂျက်ဆင်ကဂျက်ဆင်ဟောက်နဲ့ဒီအထိမ့်မတ်အမွေနှစ်တွေကိုထိမ့်သိမ်းစောက်ရှောက်ဖို့အတွက်မနစ်က Henry Ford ပြတိုက်ကိုဆက်သွယ်ပြီးရောင်းချခဲ့တာပါ။ ဒီလွှဲပြောင်းရယူမှုနဲ့ပတ်သက်ပြီးတော့ပြတိုက်ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ် Patricia Moridian ကအခုလိုပြောပါတယ
် The Henry Ford acquired the Jackson home
Henry Ford ပြတိုက်ကနေ Jackson House အိမ်ကိုထိန်းသိမ်းဆောင်ရှောက်ဖို့နဲ့ဒီမှာဖြစ်ဖြစ်ခဲ့တဲ့တမိုင်းတွေကိုကဘာကြီးကိုပြောပြနိုင်ဖို့အတွက်လွှဲပြောင်းဝယ်ယူလိုက်ပါပြီပြီးတော့ဒီအိမ်ကို Michigan ပြည်နယ် Dearborn မြို့က Henry Ford ပြတိုက်ဝင်ရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ Greenfield မှာပြန်ပြီးတည်ဆောက်သွားမှာပါ
Henry Ford ပြတိုက်ကလွှဲပြောင်းရယူရမှာအိမ်နဲ့အိမ်ထဲကတမိုင်းဝင်ပစ္စည်းတွေပါဝင်ပြီးဝယ်ယူတဲ့ဈေးနှုန်းကိုတော့မထုတ်ပြန်ပါဘူး Ford Motor ကကုမ္ပဏီကိုတည်ထောင်သူနဲ့ American စက်မှုလုပ်ငန်းရှင် Henry Ford အမည်နဲ့ဖွင့်လှစ်ထားတဲ့ဒီပြတိုက်ဟာဧက250အကျယ်ရှိပြီး Greenfield ရွာနဲ့အတူတမိုင်းဝင်အဆောက်အအုံ80ကျော်ကိုထိမ့်သိမ်းပြသထားပါတယ်ဒီလိုတမိုင်းဝင်နေရာတွေကိုထိမ့်သိမ်းဆောက်ရှောက်ဖို့ကအရေးကြီးတယ်လို့ Moridian ကဆိုပါတယ
် This home is so significant to the civil rights movement
and I think to နိုင်ငံသားအခွင့်အရေးလှုပ်ရှားမှုအတွက်အရန်ကိုအရေးပါပါတယ်ပြီးတော့မြန်မာခေတ်မှာဒီတမိုင်းတွေကိုအရင်ကတည်းကပို့ပြီးလူတွေကအကြမ်းတဝင်ရှိဖို့လည်းလိုပါတယ်လူတွေအနေနဲ့ဒီတမိုင်းဆန်လန်းတွေကိုဆရာထက်ထက်တန်တန်နဲ့လေ့လာရင်ဒီဖြစ်ပျက်တွေကိုနားလည်လာပြီးအဲ့ဒီကမှတစ်ဆင့်အားကြအတူယူပြီးတော့သူတို့ကိုယ်တိုင်ကဘာကြီးကိုပြောင်းလဲလာအောင်တစုံတစ်ခုလောက်ကောင်းလောက်လာနိုင်ပါလိမ့်မယ
်ဒီအိမ်ကို1912ခုနှစ်မှာစတင်တည်ဆောက်ခဲ့တာပါအဲ့ဒီမှာနာမည်ကျော်လူမဲစာရေးဆရာတွေဖြစ်ကြတဲ့ W.E.B. Du Bois နဲ့ Booker T. Washington တို့လည်းဧည့်သည်ဖြစ်နေခဲ့ကြဘူးပါလေနောက်ပိုင်းမှာတော့အဲလဘားမားပြည်နယ်ရတက်ဖွဲ့ဝင်တူကလူမဲလူငယ်ဂျမီလီချစ်စင်ကိုပြစ်တက်ခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပြီးဒီအိမ်ရဲ့အခန်းကဏ္ဍကပိုးပြီးတော့အရေးပါလာခဲ့ပါတယ်။တပ်ဖြတ်မှုဖြစ်ပွားပြီးသတင်းပတ်အနည်းငယ်အကြာ1965ခုနှစ်မတ်လ9ရက်နေ့မှာလူပေါင်း600လောက်ဟာငြိမ်းချမ်းစွာစုဝေးဆန္ဒပြခဲ့ကြပါတယ်။ကွယ်လွန်သူဂျော်ဂျီယာပြည်နယ်လွှတ်တော်အမတ်ဂျွန်လူးဝစ်အပါအဝင်ပြည်သူ့အခွင့်အရေးခေါင်းဆောင်တွေဟာအဲလဘားမားပြည်နယ်မြို့တော်လွှတ်တော်အဆောက်အအုံထိ54မိုင်ခီးကိုလမ်းလျှောက်ချီတက်ဖို့စီစဉ်ခဲ့ကြပါတယ်။သူတို့ရဲ့ရည်ရွယ်ချက်ကတော့ပိုးကျပြန့်ပြီးလူမဲတွေမဲပေးခွင့်အတွက်တောင်းဆိုဖို့ဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာသွေးစွန်းတဲ့တနင်္ဂနွေလိုလူသိများလာမဲ့ဆယ်မန်မျိုးကအက်ဒမင်ပက်တက်စ်တရားကိုဖျက်ကူးဖို့ကြိုးစားတော့မှဆလပ်ပြလူအုပ်ကိုရဲတွေကရိုက်နှက်ခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပါတယ်။အဲတုန်းကအမေရိကန်သမ္မတဖြစ်သူလင်ဒန်ဂျော်ဆင်ကသွေးစွန်းတဲ့တနင်္ဂနွေအပြီး၈ရက်ကြာမှာပဲ1965ခုနှစ်မဲပေးပိုင်ခွင့်အဲ့ဥပဒေကိုစတင်မိတ်ဆက်လိုက်ပါတယ်မတ်လ21ရက်နေ့မှာတော့ဒေါက်တာကင်းကတတိယမြောက်ချီတက်ပွဲကိုဖက်ဒရယ်အစိုးရအဆောင်ရှောက်နဲ့တူစတင်ခဲ့ပါတယ်ပြည်နယ်မြို့တော်လွှတ်တော်အဆောင်ကိုရောက်ချိန်မှာတော့အဲ့ဒီချီတက်ပွဲမှာပါဝင်သူအရေတက်ကထောင်နဲ့ချီတိုးပွားလာခဲ့ပါတယ်ဒီချီတက်ဆန္ဒပြပွဲတွေအပြီး9လအကြာမှာတော့သမရကျော်စင်ကလူမဲမဲပေးခွင့်ဥပဒေကြမ်းကိုဥပဒေအဖြစ်တည်ပြုလက်မှတ်ရေးထိုးလိုက်ပါတယ်နောက်ဆုံး Griffin ရွာကိုလာလေရင် Jason Hawk ကိုဝင်းကြည့်ရင်တစ်ဆက်ထဲမှာကက်လက်မှာရှိတဲ့နောက်ထပ်သမိုင်းဝင်နေရာတစ်ခုလဲလေ့လာနိုင်မယ်လို့ပြတိုက်ဥက္ကဋ္ဌ Moridian ကဆိုပါတယ်အဲ့ဒါကတော့ရှေ့နေတူဖြစ်ပြီးကျွန်တွေကိုလူငယ်ချမ်းသာခွင့်ပေးခဲ့တဲ့16ရောင်မြောက် American သမ္မတ Abraham Lincoln ပထမဆုံးရှေ့နေလိုက်ခဲ့တဲ့တရားရုံးကပါအဲ့ဒီမှာတွဲထားမှာဖြစ်ပါတယ် Jason Hawk ရဲ့ကြံရည်သူမျိုးဆက်ဖြစ်တဲ့ Governor Jackson ကဒီအိမ်ကြီးကိုလူသားပေါင်းများစွာကကြည့်ရှုလေ့လာခွင့်ရစေချင်တာပါပြီးတော့ဒါကိုမှမှန်ခင်ခံနဲ့ထိမ့်သိမ်းဆောက်ရှောက်ဖို့ကဒီလိုအတွေ့အကြုံရှိတဲ့ပြတိုက်မျိုးကသာစွမ်းဆောင်နိုင်မှာပါဒီသမိုင်းအမွေနှစ်ဆောင်ကိုကောင်းမွန်သင့်လျော်တဲ့ပုံစံနဲ့သာဝရထိမ့်သိမ်းထားနိုင်မှုစီစဉ်ဆောင်ရွက်သွားမယ်လို့ Henry Ford ပြတိုက်ကပြောပါတယ
်မာတင်လူသားချင်းအိမ်ချောင်းကိုကိုငင်းညာအေးကပြောပြခဲ့တာပါ VOA ကိုဝေဖန်ချမ်းပေးလို့လဲဆိုရင် VOA ရဲ့ email လိပ်စာ bami@voanews.com ကိုစာရေးဆက်သွင်းနိုင်ပါတယ်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA ရဲ့မနက်ပိုင်းစီစဉ်တွေကို light meter 24 40 51 light meter 190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါအခုထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့စီစဉ်မှာတော့ American နိုင်ငံရဲ့တမရစ်တာ social media ကဘာတလော့ခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံစီစဉ်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်ခုတော့အမေရိကန်နိုင်ငံရေးနဲ့စကြအောင်ပါမကြသိခင်ကစာမျက်နှာရာနဲ့ချီတဲ့စစ်ထောင်တိုင်းရေးစာရွက်စာတမ်းတွေပေါက်ကြားမှုကဘလောက်အထိတည့်ရောက်မှုရှိပါမလဲဂျီ7နိုင်ငံကြီးဝန်ကြီးတွေရဲ့စီဝေးမှာဒီလုံခြုံရေးဆိုင်ရာကိစ္စကလွှမ်းမိုးနိုင်တယ်လို့အခက်ခတ်သူတွေကတော့သုံးသပ်နေကြပါတယ် VOA သတင်းတော် Veronica Balderas Igalias ရဲ့သတင်းတော်ကိုမတ်အင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ်
American စစ်ထောက်လန်ရေးထိတ်တန်းလျှို့ဝှက်စာရွက်စာတမ်းတွေပေါက်ကြားမှုနဲ့ဖမ်းဆီးခံထားရတဲ့အမျိုးသားလေတပ်အစောက်တပ်ဖွဲ့ဝင် Jack Teixeira ရဲ့နောက်ထပ်ကြားနာစစ်ဆေးမှုကိုတော့ဆိုင်းငံ့ထားပါတယ်။သူဟာအနည်းဆုံးရာဇဝတ်မှုနှစ်ခုနဲ့တော့ရင်ဆိုင်ရဖို့ရှိနေတာပါ။အခုလိုအငယ်တန်းအစောက်ရဲ့တန်တရားဖြစ်ပွဲလုပ်ရက်တွေကိုတေးတေးချာချာစုံစမ်းစစ်ဆေးရမှာဖြစ်တယ်လို့ Republican အထက်လွှတ်တော်အမတ် Lindsey Graham က ABC ရုပ်သံရဲ့ This Week အစီအစဉ်မှာအခုလိုပြောပါတယ
် And I am stunned
that somebody did your blood low ye chi de so ya thait tan show we sa ye sa ran ni ko ya shi nai na wo jino an ho mi ba de di lo me sia shi da ga tu belo ya la la le ba chang lout da le di de lu ti chu ko lout thot pi pho lo ba de
ဒါ့အပြင်တမရဘိုင်ဒန်အစိုးရကိုဆန့်ကျင်ပြီးလေတဲ့အဆောက်ရဲ့လောက်ရက်ကိုထောက်ခံသူတွေနဲ့ပတ်သက်လို့လည်း Graham ကအခုလိုတတိပေးပါဗျာ
There are military members serving today from Georgia and other places who are less safe because of what this happened
ဂျော်ဂျီယာနဲ့တခြားနေရာတွေမှာတာဝန်ထမ်းဆောင်နေတဲ့စစ်တပ်အဖွဲ့ဝင်တွေတဲ့လုံခြုံရေးဟာဒီနေ့ကစပြီးတော့စိတ်ချမှုမရှိတော့ပါဘူးဒီအတွက်လည်းတရားမျှတမှုရှိအောင်ဆောင်ရွက်ပေးတာလည်းမရှိပါဘူးဒီထိတ်တန့်ရှိုးရဲ့အချက်အလက်တွေပေါက်ကြားမှုကဘာမှမဖြစ်ဘူးဆိုတော့အမေရိကန်လွတ်တော်ဘယ်သူမှမဆိုကျွန်တော်ပြောချင်တာကအလွန်ကိုတာဝန်မဲ့ပြီးအမေရိကန်ပြည်ထောင်စုကိုစိုးရွားတဲ့အန္တရာယ်ဖြစ်စေတာကိုခင်ဗျားတို့သဘောတူနေတယ်ဆိုတာပ
ါစစ်ဘက်ဆိုင်ရာထိတ်တန့်ထောင်လန်ရေးလျှို့ဝှက်ချက်တွေပေါက်ကြားခဲ့တာနဲ့ပတ်သက်လို့အမေရိကန်အနေနဲ့မဟာမိတ်တွေနဲ့ဆွေးနွေးခဲ့ကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကသူ့ရဲ့ VNN ခီးစဉ်တွင်စနေနေ့ကအခုလိုပြောပါတယ်
We have made clear our commitment to safeguarding
ထောင်လန်ရေးကိစ္စကိုအကာအကွယ်ပေးဖို့နောက်ပြီးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာကျွန်တော်တို့ရဲ့ကတိကဝတ်တွေကရှင်းရှင်းလင်းလင်းရှိထားပါတယ်ကျွန်တော်တို့အပူတပြင်းအေးအေးယူဆောင်ရွက်နေတာတွေအပေါ်မှာလေးလေးစားစားအတိမတ်ပြုတာကိုကျွန်တော်တို့အ ਨੇ ဆုံးတော့သိထားပါတယ်ဒီလိုထိတ်တန့်လှုပ်ဝှက်စားစားတဲ့နေပေါက်ကြားမှုကကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုထိခိုက်မှုမရှိပါဘူး
ဝင်းဂျီဘလင်ကန်ဟာအခုတော့ဂျပန်နိုင်ငံမှာပြုလုပ်နေတဲ့ G7 ဆက်မှုထိပ်သီးနိုင်ငံတွေရဲ့နိုင်ငံသားရေးဝင်ကြီးအစည်းအဝေးကိုတက်ရောက်နေတာပါဒီဆွေးနွေးပွဲမှာလုံခြုံရေးဆိုင်ရာလျှို့ဝှက်ချက်တွေအမေရိကန်ဘက်ကပေါက်ကြားခဲ့တဲ့ကိစ္စရက်ကလွှမ်းမိုးနိုင်ပွဲရှိနေတယ်လို့လေ့လာသူအချို့ကသုံးသပ်ပါတယ်ယူကရိန်းပေါ်ကျူးကျော်စစ်တရုတ်နဲ့ထိုင်ဝမ်ကြားတင်းမာမှုစတဲ့အရေးကြီးတဲ့အကြောင်းအရာတွေကိုလည်းအယုံဆိုင်ဆွေးနွေးကြဖို့ရှိနေပါတယ်အခု G7 နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအရေးပါမှုနဲ့ပတ်သက်လို့လည်းဒေတာရေးကျွမ်းကျင်သူပေါကွန်ဂွန်ကအခုလိုမှတ်ချက်ပေးပါတယ
်။ဆောင်းဝန်ကြီးတဲ့နဲ့ G7 နဲ့ Yibon Hey နဲ့
ဒီတစ်ကြိမ် G7 အစည်းအဝေးဟာစီးပွားရေးဖိုရမ်တစ်ခုထက်ကျော်လွန်ပြီးလုံခြုံရေးဆိုင်ရာအတိုင်းအမြံအဖွဲ့အသစ်ဖြစ်လာဖို့အထိစမ်းသပ်ချက်တစ်ခုဖြစ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ်။
အလုတ်သဘောညစာစာပွဲနဲ့တနင်္ဂနွေနေ့ကစတင်ခဲ့တဲ့ G7 နိုင်ငံသားရေးဝန်ကြီးတွေရဲ့၃ရက်ကြာဆွေးနွေးပွဲကိုအင်္ဂါနေ့မှာအဆုံးသတ်မှာပါ။မေလမှာတော့ဟီရိုရှိမားမှာ G7 ထိပ်သီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကျင်းပဖို့ရှိပါတယ်ရှင
်။မိုင်းကျင်းနိုင်တင်ပြတဲ့အမေရိကန်နိုင်ငံရဲ့အကြောင်းဖြစ်ပါတယ်။အခုတော့ social media ပေါ်မှာလူကြည့်များတဲ့တမရစ် video သတင်းတွေကိုပြောပြပေးခြင်းပါတယ်။ Los Angeles မြို့မှာနေထိုင်တဲ့မင်းသားကြီးအာနိုရက်ွက်ထဲရေပိုက်ပြင်တော့ကြိုက်ဖြစ်သွားတာကြည့်မရလို့ကိုယ်တိုင်ထွက်ပြီးလမ်းအပေါက်ကိုဖားခဲ့ပါတယ်။ကမ္ဘောဒီးယားကဗရိန်ဆရာတယောက်ကတော့ AK-47 M16 တနက်တွေကကြည်စံတွေနဲ့လက်ဝတ်လက်စားတွေဖန်တီးရောင်းချနေပါတယ်။ဒီလို social media ပေါ်မှာလူကြည့်များတဲ့တမရစ်သတင်းအတိုလေးတွေကိုမအေးတန်တာကျော်ကစူးစီးတင်ဆက်ထားပါတယ်။
လမ်းကားကြိမ်ကိုကတ္တရာနဲ့ကိုရိုင်းဖာထီးနေသူကအာနိုပါဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသားလည်းဖြစ်အမေရိကန်ပြည်အောင်စုနောက်ချန်ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့မင်းသားကြီးအာနိုရွှတ်စနဲကသူနေတဲ့ရက်ွက်လမ်းမှာအပေါက်ကြီးဖြစ်နေတာကိုစက်မကြည့်နေနိုင်လို့ခေါ်ပြားတလက်နဲ့ကတ္တရာတွေကိုရိုင်းဖြည့်ပြီးတော့လမ်းဖာခဲ့ပါတယ်ဘရန်ဝုဒ်ရက်ကွက်မှာသူ့ကိုကူညီတဲ့အမျိုးသားတယောက်နဲ့အတူကိုရိုင်းလမ်းပြင်နေတဲ့ပုံကိုသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာတင်ထားတာပါလမ်းမှာဖြတ်သွားတဲ့အင်ဂျင်တွေကလည်းကားမန်ကိုချကျေးဇူးတင်ကြောင်းအော်ပြောသွားခဲ့ကြပါတယ်လမ်းပြင်နဲ့ဝတ်ထားတဲ့ဒီဇိုင်းကအလုံးကျန်းစီပိုးဖနက်ရင်အပေါ်တဲ့တရေချက်ကင်းနေကာမျက်မရဲ့အကြနာနဲ့မလို့သူ့ပါဝင်သရုပ်ဆောင်ပြီးတော့နာမည်ကျော်ခဲ့တဲ့ Terminator ရုပ်ရှင်ကားတော်မှအမှတ်ရစီပါတယ်သုံးဘက်တော်ကြပြီးလမ်းလာမပြင်းလို့ကိုရိုင်းထားလို့ရတယ်လို့လည်းသူကပြောပါတယ်ဒီမနက်ရေလုံးမှာပဲ19ချိန်နေလာတဲ့ကမ္ဘောဒီးယားနိုင်ငံမှာတော့ကမ်ပွန်စပူပြည်နယ်မှာနွားလဲပြိုင်ပွဲကျင်းပခဲ့ပါတယ်နှစ်စဉ်ကျင်းပတဲ့အစဉ်လာရှိပြီးတော့ဒီနှစ်တော့ဧပြီလ2ရက်နေ့မှာကျင်းပသွားတာပါဒီပြိုင်ပွဲကခမာရိုးရာရင်ကျေးမှုအမွေကိုထိန်းသိမ်းရလဲရောက်နွားတွေကိုတေချာကျွေးမွေးဆောင်လျှောက်ကြဖို့သတိပေးရလဲရောက်တယ်လို့ပြောပါတယ်။ပြိုင်ပွဲဝင်39ဦးရှိပြီးတော့ဒေသခံတွေသာမကနိုင်ငံသားတွေပါလာရောက်ပြီးတော့ကြည့်ရှုအားပေးခဲ့ကြတာပါ။ဒီနှစ်မှာတော့ဒီပြိုင်ပွဲမှာမကြာခဏဝင်ပြိုင်တဲ့ Cha and Vishak ကအနိုင်ရသွားပါတယ်။စုစည်းအဖြစ်နဲ့ကမ္ဘောဒီးယား Real ငွေ 1.2 တန်း American Dollar နဲ့ဆိုရင်တော့ဒေါ်လာ300လောက်ရရှိပါတယ်။ဒုတိယရရှိတဲ့သူကတော့ဒေါ်လာ250တတိယရရှိတဲ့သူကိုဒေါ်လာ200အတူတူပြည်내အုပ်ချုပ်ရေးမှုကကြီးမြင့်ခဲ့ပါတယ်။ Australian နိုင်ငံမှာကျင်းပမဲ့ Formula 1 F1 ကားပြိုင်ပွဲမတိုင်မီမှာထုတ်လုပ်လိုက်တဲ့ကြော်ညာဗီဒီယိုမှာတော့ Australia ပြိုင်ကားမောင်း Champion Daniel Ricciardo ရဲ့အစွမ်းပြကွက်ကိုတွေ့ရပါတယ်။ Daniel Ricciardo ကဒီတစ်ခေါက်တော့ Red Bull ရဲ့Formula 1 ကနဲ့အောက်ဘက်ဒေသတစ်ခုကိုမောင်းနေခဲ့တာပါ။2012ခုနှစ်ပြိုင်ပွဲမှာတခြားသူတစ်ယောက်မောင်းနေပြီးတော့အနိုင်ရခဲ့တဲ့ RB7 ပြိုင်ကားဖြစ်ပါတယ်။သူ့ရဲ့နိုင်ငံသူ့မြေကအလှဆုံးနေရာတချို့ကိုလည်းဒီဗီဒီယိုမှာတွေ့နိုင်ပါတယ်။လမ်းမှာတော့ Legend Cycle Champion Toby Price လည်းပါဝင်ပြီးတော့အစွမ်းပြခဲ့ပါတယ်။အောက်ဘက်ဒေသ Legend ပေါ်မှာလေထဲကရဟတ်ရင်နဲ့လည်းပြိုင်ပြီးတော့မောင်းခဲ့တာပါ။ Sea Cliff တရားမှာတော့ခေါင်းပေါ်မှာလိုက်ပြီးတော့ပြန်တန်းတဲ့လေရင်နဲ့အမောင်းပြိုင်ခဲ့ပါတယ်။အပြီလာကိုရဲ့နေကမက္ဆီကိုနိုင်ငံတီဟွာနာမြို့မှာအဆောက်အုံတစ်ခုပြိုလဲကျသွားပုံကတော့အစိုးရမှတ်တမ်းဗီဒီယိုမှာတွေ့နိုင်ပါတယ်။အဲ့ဒီမြို့မှာမြေပြိုမှုတွေဖြစ်ပွားပြီးတဲ့နောက်သတင်းဘက်ပိုင်းအတွင်းမှာအဆောက်အုံနှစ်ခုပြိုကျခဲ့တာပါ။အဲ့ဒီနေ့ကတိုက်ကြီးလိမ့်မကျသွားခင်လမ်းမင်းမှာအရေးပေါ်လုပ်သားတွေအလုပ်များနေခဲ့ကြတာပါ။တာဝန်ရှိသူတွေအနေနဲ့တိုက်ပြိုကြတော့မယ်ဆိုတာကိုကြိုတင်သိရှိပြီးတော့ဘေးအနေကင်းရှင်းရေးနဲ့အတားအဆီးတွေလုပ်ထားနိုင်ခဲ့ပါတယ်။တိုက်ကတက်မဲ့အဝင်းဝိုင်းတဲ့ကိုပဲပြိုကျပြီးတော့တိုက်ကြီးလိမ့်စင်းသွားတော့ဖုံးလုံးကြီးတွေတက်လာပါတယ်။အဆောက်အုံပြိုကျခဲ့တဲ့ Volvat Quadrimosa လမ်းကိုလည်းနောက်တစ်ရက်မှအပြီးရှင်းပေးလိုက်ပြီးတော့ကားတွေသွားလာနိုင်ပြီလို့ရုပ်ရောင်ဝင် Montserrat Caballero ကပြောပါတယ်။မြေပြိုမှုတွေဖြစ်ပွားပြီးတဲ့နောက်အဲ့ဒီပတ်ဝန်းကျင်မှာတိုက်ပြိုကျတာဒီတစ်လုံးကဒုတိယမြောက်ဖြစ်ပါတယ်။လက်ရမြောက်လက်ကောက်လေးကအကြီးဆုံးကတစ်ဖြစ်လဲလက်ဝတ်လက်စားဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဖနောပင်မြို့တော်ကဗရင်စီယာတူဟာကြီးဆုံးခွန်တွေကိုလက်ဝတ်လက်စားတွေဖြစ်နေပြောင်းလဲဖန်တီးနေတာပါ။ဗရင်စီယာထွန်ချန်ကခမာနီခင်မာတည်ဆုံခဲ့ရတဲ့ဖခင်ဖြစ်တဲ့သူကိုအောက်မေဂုံပြူတဲ့အနေနဲ့ဖန်တီးတာဖြစ်ပါတယ်။ AK-47 ခြေမုံးရေးရိုင်ဖယ်နဲ့ M60 မောင်းပြန်ရိုင်ဖယ်ကြီးဆုံးတွေကိုတနက်ပြေခွင်းတွေစီရင်လက်ကျင်ရန်တွေကနေကောက်ထားတာပါ။ရဲ့တရဘက်တစ်ခုကိုကြီးဆက်တပောင်သုံးပြီးတော့တနေ့ကိုလက်ဝိလက်စားအခု20ထုတ်လုပ်ပါတယ်။သူ့ရဲ့ Anchor Bullet ရဲနာဆိုင်ကပစ္စည်းတွေကတစ်ခုကိုဒေါ်လာ20အထိအစည်းရရှိပါတယ်။အကျဉ်းဖက်မှုရဲ့ပြရုပ်ဖြစ်တဲ့ဒီကြီးကုန်တွေကိုလက်ဝိလက်စားဖြစ်ပြောင်းလဲခြင်းအပြင်ငင်းငယ်ရဲ့ပြရုပ်ကိုဖြစ်သွားစေဖို့ဖဏီသူပဒင်ဆဲကမျှော်လင့်ထားပါတယ်။တချိန်ကလူတွေနဲ့စီကားခဲ့တဲ့မာယာဘေးကမ်းခြေကပျာစိမ့်နေတဲ့ရေပြင်ထဲမှာအခုတော့ငမန်းပေါက်လေးတွေကူးလို့နေကြပါတယ်။ထိုင်းနိုင်ငံမှာကဘာကျော်လှပတဲ့ဖီဖီကျွန်းမှာတည်ရှိတဲ့မာယာဘေးကမ်းခြေဟာအဲ့ဒီတွေလာများလို့ဂေဟာစနစ်ထိခိုက်ပြီးတော့ 2018ခုနှစ်ထဲကဒီကဲကြီးပိတ်ထားခဲ့ရတာပါ2020ခုနှစ်မှာတော့ကိုဗစ်ကပ်ဘေးကြီးကျရောက်လာလို့2022ခုနှစ်အထိစုစုပေါင်း4နှစ်ပိတ်ထားခဲ့တော့အဲ့ဒီရေပြင်တွေကိုတန်နာကြောက်ပွင့်တွေငမန်းတွေပြန်ရောက်လာခဲ့ပါတယ်လူတွေမလာတော့မှဘယ်အချိန်ကြီးငမန်းကပြင်းမြ160တကောင်ရှိပေမဲ့အခုတော့ဒီနေ့ကိုအကောင်20ကနေ40လောက်ပဲရောက်လာတတ်ပါတယ်လူတွေရေထဲမစစ်မှုပိတ်လိုက်တော့စီးပွားရေးအပိုင်းထိခိုက်ရပြီးတော့ကျွေးရခီးသွားလုပ်ငန်းဝင်တွေကျဆင်းခဲ့ပါတယ်2018ခုနှစ်မှာဒေါ်လာ18တန်ဝင်နေရကနေပြီးတော့2019ခုနှစ်မှာတော့တဝက်နေပါဒေါ်လာ10တန်းထိကျသွားပါတယ်။အခုတော့ဝင်ငွေပြန်ရအောင်လို့ဧည့်သည်တွေကိုပြန်လက်ခံပြီးတော့ရေမကူးရတနာရီတွင်းမှာဧည့်သည်385ဦးထက်မလာရဆိုပြီးတော့သတ်မှတ်ထားပါတယ်။အမေရိကန်ပြည်အောင်စုမစ္စစ်ဆီပီပြည်နယ်အနောက်ခြမ်းမှာမလာ24ရက်နေ့ကတော့Rolling Fork မြို့လေးပါဝင်အင်အားဖြင့်လေးစင်နမောင်းတံကိုဆူဆူရွရွခံခဲ့ရတဲ့မြင်ကွင်းကိုတော့ Mississippi အရေးပေါ်ကင်တွယ်ရေးဌာနကဝင်းဟင်းကနေပြီးတော့ drone နဲ့ရိုက်ကူးထားတဲ့ဗီဒီယိုဖြစ်ပါတယ်။လူရေ2000မပြည့်တဲ့မြို့လေးမှာလေးစင်နမောင်းကြောင့်လူ26ဦးသေဆုံးခဲ့ရတာပါ။တပည့်ကြီးတွေကိုကားလေကားချိုးကားလေးတွေကိုအယုတ်လေးတွေလိုမယူခဲ့ပြီးတော့အင်ဂျင်400ပျက်စီးခဲ့ရပါတယ်။ဒီလေးစင်နမောင်းကြီးကမြေပြင်ပေါ်မှာ59မိုင်ခွာဝေးကိုမိနစ်80ကြာတိုက်ခဲ့တာပါ။ဘွားမှာကြောက်စရာအကောင်ဆုံးတော်လဲတန်ကြီးနဲ့ရောက်လာတဲ့လေးစင်းနှမောင်းတိုက်ခတ်တဲ့စက္ကန့်ပိုင်းလေးအချိန်လောက်ကတိတ်ကိုကြာရှည်လွန်ခဲ့တယ်လို့အသက်ဘေးကလွတ်မြောက်လာတဲ့သူတွေကပြောပါတယ်တိုက်ခတ်သွားတဲ့ပြေအား EF လေးအဆင်းရှိလေးစင်းနှမောင်းတွေကလေးတိုက်အားတနာယူ166မိုင်ကနေပြီးတော့မိုင်200အထိရှိနိုင်တာပါမြို့ရွာတွေပြားချက်ကုန်ရတဲ့လေးစင်းနှမောင်းတန်တင်ခဲ့ရတဲ့မြို့နယ်တွေအတွက်ကုညီရေးနဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေအတွက်သမရဂျိုးဘိုင်ဒန်ကပြည်အောင်စုအသုံးစရိတ်ကနေပြီးတော့အထောက်ပံ့ပေးဖို့အမိန့်ပေးခဲ့ပါတယ
်ဆိုရှယ်မီဒီယာသတင်းတို့တွေကိုမအေးတန်တော်ကျော်စုစည်းတင်ဆက်ထားတာပ
ါမတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါမန္တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
အခုဆက်လက်ပြီးပတ်စင်ခါတာတစ်ခုဖြစ်တဲ့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပါမယ်ဂျော်ဂျီယာနိုင်ငံခေါ်ခေဆတ်တောင်တန်းတွေကြားမှာရှိတဲ့မက်စတီယာတောင်ပေါ်မြို့ကိုခီးသွွားလို့အကောင်ဆုံးခြေလက်မျိုးတစ်မျိုးဖြစ်ကုလသမဂ္ဂရဲ့ UNWTO ခီးသွွားလုပ်ငန်းအဖွဲ့စည်းက2022ခုနှစ်ကသတ်မှတ်ခဲ့ပါတယ်ဘလို့ထူးခြားမှုတွေရှိလို့လဲဆိုတာမတ်စုမြတ်မှုနဲ့အတူကမ္ဘာတစ်ဝှမ်းခီးသွွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါ
ဂျီယာနိုင်ငံအနောက်ပိုင်း70ဒေသခံတွေအခေါ်ဆွာနက်တီဒေသတွေကမက်စတီယာတောင်ပေါ်မြို့လေးဟာတဘာဝအလှနဲ့ရှေးဟောင်းကျင်ကျေးမှုအမွေအနှစ်တွေနဲ့ပြည့်နေတဲ့မြို့လေးတစ်ခုဖြစ်ပါတယ်တစ်တောတွေနှင်းတောင်တန်းတွေပတ်လည်ဝိုင်းနေတဲ့ဒီမြို့လေးကိုရောက်လာတာနဲ့နေအိမ်တွေနဲ့တွဲရက်ဆောက်ထားတဲ့ခေါင်းမိုးအမြင့်မျောစင်တွေကိုထူးထူးခြားခြားမြင်ရမှာဖြစ်ပါတယ်ဘယ်အချိန်ရန်သူတွေလာတိုက်ခိုက်မယ်ဆိုတာမသိနိုင်တာကြောင့်အခုလိုမျောစင်အမြင့်တွေကိုဆောက်ထားကြတာဖြစ်ပါတယ်ရှေးအကျဆုံး800စုတွေကရှိခဲ့တဲ့အမိုးလုံမျောစင်တွေကနေနောက်ဆုံး700စုမှာစောက်ခဲ့တဲ့လက်ရာအထိဒီမျိုးကလေးမှာမြင်တွေ့ရမှာဖြစ်ပါတယ်ဒီနေ့ခေတ်မှာတော့မိသားစုတော်တော်များများကဒီမျောစင်နေရာတွေကိုပစ္စည်းသိုလ်လောင်တဲ့နေရာတွေအဖြစ်နဲ့အသုံးပြုနေကြပြီးတော့သူတို့ဒေသရဲ့ထူးခြားတဲ့သင်္ကေတအဖြစ်ထိန်းသိမ်းထားကြပါတယ်အခုလိုဂျော်ဂျီယာပြည်သူကလက်ရာတွေနဲ့ဒေသခံနေအိမ်တွေဖျားချောင်းတွေရှိတဲ့မက်စတီယာမျိုးကိုကုလသမဂ္ဂရဲ့UNWTO ခီးသွွားလုပ်ငန်းအဖွဲ့အစည်းက Best Tourism Villages of 2022 2022ရဲ့အကောင်းဆုံးခီးသွွားခြေလက်မြို့တစ်ခုအဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။နိုင်ငံပေါင်း18နိုင်ငံတွေက ကျေးလက်မြို့ငယ်32ခုစီးရင်ထဲမှာပါဝင်ခဲ့တာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်အလှတွေကိုမပြတ်မစီးထိမ့်သိမ်းထားတာ၊ရင်ကျင်းမှုအမွေအနှစ်တွေရှိတာ၊ကျေးလက်ဒေသခီးသွားနိုင်တဲ့နေရာဖြစ်တာစတဲ့အချက်တွေပေါ်အခြေခံပြီးတော့ UNWTO ခီးသွားလုပ်ငန်းအဖွဲ့အစည်းကရွေးချယ်ခဲ့တာပါ။ပင်လယ်ရင်မျက်နှာပြင်အထက်မီတာ1500ကျော်မှတည်ရှိတဲ့မက်စတီယာမြို့ငယ်လေးကိုလာရင်ခီးတွေတွေအတွက်ဆွဲဆောင်မှုအဆုံးရှိပါတယ်လို့ဒေသခံတွေကလည်းပြောကြပါတယ
်စကီတူရီထင်ထားစရာဆလားမကတ
်ခီးသွားအဲ့နေတွေကြာရေပန်းစားတဲ့ခီးတွေဖြစ်ပါတယ်တခြားလုံဆရာတွေလည်းအများကြီးရှိပါသေးတယ်ကျမတို့စီမှာဥရုယာတီ၄မြို့လုံးမှာဆွဲဆောင်မှုတွေရှိနေတာပါဆန်နတီမှာယာတီဥရုကောင်းကောင်းဆူဆူစိတ်ဝင်စားစရာတွေအများကြီးပါ
ဒီတံပေါ်မျိုးကလေးရဲ့ဆွဲဆောင်မှုတစ်ခုကတော့ကိုရစုတွေကတိဆောက်ထားတဲ့ရှေးဟောင်းဖျားရှိခိုးကြောင်ဖြစ်ပါတဲ့အဲ့ဒီချိန်တည်းကနှစ်ထပ်ဆောက်ထားတဲ့ဖျားကြောင်ကထူးခြားမှုဖြစ်တယ်လို့အဲလန်းညွန်ကရှင်းပြပါတယ
်ဆွာနတီစကူလ်တွေမှာကိုဒရိုဘစ်ထရီဆာဗာတီ
ဆွာနတီဒေတာကန်တွေရဲ့ရည်ကြည်မှုဝင်နေတဲ့မှာဒီဖျားကြောင်ကစိတ်ဝင်စားစရာအကောင်းဆုံးတစ်ခုဖြစ်ပါတယ်ဂျော်ဂျီယာနိုင်ငံမှာရောဆွာနတီမှာပါနှစ်ထပ်ဆောက်ထားတဲ့ဖျားကြောင်မျိုးကတိတ်ရှားပါတယ်30ရာစု12ရာစုနဲ့73ရာစုလက်ရနိုင်ရစေးပကြီးတွေကလည်းအခုချိန်ထိမပြောင်းမပြက်ရှိနေပါသေးတယ်
။ရိုးရာအစားအသောက်နဲ့ရင်ကျင်းမှုအမွေအနှစ်တွေထိမ့်သိမ်းထားတဲ့ဒီတောင်ပေါ်မြို့ကလေးစီကိုရှုကင်းအလှကိုခံစားကြဖို့လာလည်နိုင်ကြသလိုနှင်းလျှောစီးဖို့လည်းလာလည်နိုင်ကြပါတယ်။မက်စတီယာမြို့လေးကိုပတ်လည်ဝိုင်းထားတဲ့တက်လူဒီတောင်တန်းတွေပေါ်မှာနှင်းလျှောစီးတာ၊စနိုးဘော့စီးတာလို့ဆောင်းရာသီအားကစားတွေကိုလုပ်နိုင်ကြပါတယ်။အမြင့်မီတာ 2,000 ကျော်ကနေ 3,000 ကျော်အထိမြင့်တဲ့တောင်တန်းတွေပေါ်ကနေမြင်ရတဲ့ရှုခင်းအလှကစိတ်ကြည်နူးစရာဖြစ်တယ်လို့ခီးသွားဧည့်သည်တွေကပြောကြပါတယ်
။ Sakartvelo Aris Rava Pero Nikola Vadatavis Landschaft und Klimat
ရင်းမြစ်အနေထားရရောရာသီဥတုအရာပါ။ဂျော်ဂျီယာနိုင်ငံကအမျိုးစုံရှိတဲ့နိုင်ငံဖြစ်ပါတယ်။ဂျော်ဂျီယာမှာကြည်စရာတွေအများကြီးရှိပါတယ်။ဆွာနတီကတော့ထူးခြားတဲ့နေရာတစ်ခုဖြစ်ပါတယ်။ဒီလိုလာလို့အခုကျမတို့ရောက်နေတဲ့တလူဒီတောင်ပေါ်တက်ကြည့်မယ်ဆိုရင်ကဘာကြီးရဲ့အလယ်ဘို့ကိုရောက်သွားသလိုခံစားရပါလိမ့်မယ်။မြင်ရတဲ့ရှုခင်းတွေကလည်းကိုယ့်ရဲ့ဘဝကိုလှုံ့နှိုးလိုက်နိုင်တော့အောင်အာယုံတွေအလုံးကိုနိုးကြသွားစေတဲ့ရှုခင်းမျိုးဖြစ်ပါတယ်။ဘသူပဲဖြစ်ဖြစ်ဒီကိုရောက်လာတာနဲ့စိတ်ချမ်းသာပျော်ရွှင်မှုကိုခံစားရမယ့်နေရာမျိုးဖြစ်ပါတယ်
။အနောက်ဥရောပကမြို့တွေလိုကဘာလက်ခီးတွေတွေအများကြီးလာလေကြတာမျိုးမရှိသေးတဲ့ဂျော်ဂျီယာနိုင်ငံကိုဧည့်သည်တွေပို့လာကြအောင်လို့တခြားနိုင်ငံကခီးသွားလုပ်ငန်းတွေနဲ့ပေါင်းပြီးတော့လူပိုသိအောင်လုပ်နေပါတယ်။ဥရောပတိုက်အရှေ့ချမ်းမှာရှိတဲ့ဒီဒေသရဲ့ရင်းစေးမှုသမိုင်းတွေကိုမက်စတီယာပြတိုက်မှာလေ့လာနိုင်ကြအောင်လဲလှုပ်ထားပါတယ်။ဒီကိုလာလေကြသူတွေအနေနဲ့ဒေသခံတွေရဲ့နေအိမ်တွေမှာတဲခိုပြီးတော့သူတို့နေထိုင်စားသောက်ကြပုံတွေကိုအနီးကပ်လေ့လာနိုင်ကြမှာဖြစ်ပါတယ်။ဒေသခံတွေရဲ့အိမ်တွေမှာတဲခိုနိုင်တဲ့အစီအစဉ်မှာတော့အစီအစက်စားလာကြတဲ့ဒေသအစားအသောက်တွေရိုးရာလက်မှုပစ္စည်းတွေကိုဘယ်လိုလုပ်တယ်လဲဆိုတာကိုပါလေ့လာသိယူနိုင်ကြမှာပါ။ရေဥပောက်စောင်းဥပောက်ကြတဲ့တွေကိုဘလို့ကြိုဆိုကြလိမ့်ရှိတယ်လဲဆိုရဲရိုးရာဒလေးတွေကိုလည်းသိရမှာဖြစ်ပါတယ
် This is an impressive tourism destination
ကဘာလဲခီးသွားတွေသဘောကျတဲ့နေရာတစ်ခုဖြစ်ပါတယ်နိုင်ငံတကာကလူတွေကိုပို့ပြီးတော့ဆွဲဆောင်နိုင်အောင်လဲလှုပ်ဖို့လိုရတယ်ဒါကြောင့်ဩစတြေးလျနိုင်ငံရဲ့ဆွစ်ဇာလန်နိုင်ငံရဲ့ EU ဥရောပသမဂ္ဂရဲ့ပေါင်းပြီးတော့ခီးသွားကဏ္ဍတွေတိုးတက်အောင်ကြော်ညာမြင့်တင်ပေးနေတာဖြစ်ပါတယ်အစားအသောက်ဝိုင်းစာအုပ်တွေနဲ့ခြေချင်းတောင်းတက်ခီးစတဲ့ခီးသွားကဏ္ဍတော်တော်များများကယဉ်ကျေးမှုအမွေအနှစ်တွေနဲ့ဆက်ဆက်နေပါတယ်
။အရှေ့ဥရောပကဂျော်ဂျီယာနိုင်ငံကော့ကေးဆတ်တောင်တန်းတွေချားမှတည်ရှိတဲ့တောင်ပေါ်မက်စတီယာမျိုးလေးဟာနှစ်ပေါင်းရာစုတွေကရှိနေတဲ့မူလအစားအုပ်တွေလှပတဲ့သဘာဝရှုခင်းတွေကိုခန်းစားကျင်သူတွေအတွက်ထူးခြားတဲ့မျိုးလေးဖြစ်ပါတယ်။ဒါကြောင့်လဲကုလသမဂ္ဂရဲ့ UNWTO ခီးသွားလုပ်ငန်းအဖွဲ့အစည်းက2022ခုနှစ်ရဲ့အကောင်းဆုံးခီးသွားကျေးလက်မျိုးတစ်ခုဖြစ်တဲ့သတ်မှတ်ခဲ့တာဖြစ်ပါတယ်။သမိုင်းရင်ကျေးမှုအမွေအနှစ်တွေနဲ့ဒီမျိုးကလေးဟာခီးသွားလုပ်ငန်းတွေအတွက်လည်းအခွင့်အလမ်းတွေအများကြီးရှိတဲ့နေရာဖြစ်တယ်လို့လုပ်ငန်းကျွမ်းကျင်သူတွေကပြောကြပါတယ်ရှင်။ကျွန်မဆူမြတ်မမ
။ဂျော်ဂျီယာနိုင်ငံကကျေးလက်မျိုးလေးတစ်မျိုးအကြောင်းကိုမဆူမြတ်မကတင်ပြထားခဲ့တာပါ။ VOA မြန်မာပိုင်းရဲ့ဗိုလ်တူးမနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့နေရာပေါင်းစုံအကြောင်းစုံရဲ့အလဲကိုရောက်လို့လာပါပြီ။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေတန်းနဲ့ချီနေထိုင်တာတွေရှိလာတာနဲ့အမျှမြန်မာပြည်သားတွေအများဆုံးနေထိုင်သွားလာလောက်ကိုင်းကြတဲ့နေရာဒေသတွေမှာမြန်မာဘာသာစကားနဲ့ရေးသားထားတဲ့စာတွေကိုလည်းတွေ့လာပါတယ်။တိုင်းဒေသထိုင်းပြည်ပေါ်မှာတွေ့ရတဲ့မြန်မာစာတွေအကြောင်းဒီတစ်ပတ်မှာမတ်ညိုညိုတွင်ကဘလို့များတင်ပြထားမလဲနားထောင်ကြအောင်ခင်ဗျာ
ပင်နဲ့ဘာသာစကားဆိုတာကလူသားတွေရဲ့စီးပွားရေးကျန်းမာရေးစတဲ့အခန်းကဏ္ဍတွေနဲ့နေ့စဉ်စားဝတ်နေရေးမှာအရေးပါတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။ဒါကြောင့်မြန်မာပြည်သားတွေအများဆုံးလာရောက်အလုပ်လုပ်ကိုင်နေထိုင်ကြတဲ့ထိုင်းနိုင်ငံမှာလည်းမြန်မာဘာသာစကားနဲ့ရေးသားထားတဲ့စာတွေကိုတွေ့မြင်လာနိုင်ပါတယ်။အရင်ကတော့မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နယ်စပ်မြို့လေးတွေမှာသာမြန်မာစာအရေးသားတွေကိုကြိုကြားကြိုကြားတွေ့ရတတ်ပေမဲ့အခုချိန်မှာတော့ဗန်ကောက်မြို့တော်အပါအဝင်မြန်မာပြည်သားတွေအနေများတဲ့နေရာဒေသတိုင်းတို့ကအစိုးရရုံးတွေကအစားအများပြည်သူနဲ့သက်ဆိုင်တဲ့နေရာတော်တော်များများမှာပါတွေ့လာရတာပဆိုင်နဲ့အများပြည်သူနဲ့တက်ဆိုင်တဲ့နေရာတွေမှာမြန်မာလူရေးသားထားတာတွေကိုတွေ့လာရတယ်လို့မြန်မာနိုင်ငံသားတွေသွားလာတတ်တဲ့ဈေးဆိုင်တွေနဲ့စီးပွားရေးလုပ်ငန်းတွေမှာလည်းတွေ့လာရပါတယ်နဲ့မြန်မာစကားရောပြီးရေးသားထားတာမျိုးတွေကိုလည်းတွေ့ကြရပါတယ်အခုလိုမြန်မာစာနဲ့ရေးသားကြတဲ့အခါမှန်ကန်တဲ့အရေးသားတွေကိုတွေ့ရတယ်လို့စလုံးပေါင်းတဲ့အဓိပ္ပာယ်ကောက်လွဲနိုင်တဲ့အရေးသားမျိုးတွေကိုလည်းတွေ့ရတတ်ပါတယ်ဒီလိုအရေးသားအထားသူမှားရွင့်မှုလေးတွေဖြစ်ရတာကထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့သူအများစုတွေမှာကတိုင်းရင်းသားတွေဖြစ်တာမို့မြန်မာစကားကိုသူတို့ပြောဆိုတဲ့အတန်အတွက်အတိုင်းရေးသားကြတာဖြစ်လိမ့်မယ်လို့ပြောဆိုမှုတွေလည်းရှိပါတယ်တချို့မြင်တွေ့ရတဲ့မြန်မာစာရေးသားထားမှုတွေကတော့မြန်မာစာဖောင့်စလုံးအလွဲအမှားတွေကြောင့်ပါပဲမြန်မာဖောင့်စလုံးအလွဲအမှားတွေကြောင့်ဖတ်ရှုရမလွယ်ကူတာတွေတွေ့မြင်ရတယ်လို့ပဲထိုင်းစာပေကိုမြန်မာစာပေအဖြစ် Google ကနေဘာသာပြန်လိုက်တာကြောင့်ဘလို့မှနားမလည်နိုင်တဲ့အရေးသားတွေကိုလည်းတွေ့ရတတ်တာပါ ဒီလိုမြန်မာစာပေအရေးအသားတင်ပြမှုတွေမှားယွင်းနေတဲ့အပေါ်ပြောဆိုပြုပြင်ပေးတင်တယ်လို့လဲတွေ့မြင်ဖတ်ရှုမိသူမြန်မာပြည်သားတချို့ကပြောဆိုကြပါတယ်။တချို့ကလည်းတိုင်းတစ်ပါးမှာကိုစာပေကိုနေရာတော်တော်များများမှာတွေ့မြင်လာရတဲ့အပေါ်ရီမောဖတ်ရှုကြရင်ဆိုလိုချင်တဲ့အတိတ်ပဲတွေကိုအနည်းဆက်ဆုံးကြောက်ရွံ့နားလည်ပေးနေကြရတာပါ။ဒီစီစဉ်ကိုကြည့်ရှုအားပေးနေကြတဲ့ VOA ပရိသတ်တွေလည်းထိုင်းမြေကမြန်မာစာပေတွေကိုဖတ်ရှုရင်းနှစ်သိကူးမှာစိတ်ပျော်ရွှင်မြူနိုင်ကြပါလိမ့်ရှင်
ဒါတော့ထိုင်းကိုရောက်ရှိသွားတဲ့မြန်မာစာတွေအကြောင်းကိုမတ်ညိုညိုတွင်ကတင်ပြပေးသွားတာပါအခုတော့ကြာရှိနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုသားညူဦးကကြေညာပေးပါမယ
်ဆူရနိုင်ငံရဲ့မြို့တော်မှာအင်ကာနီညနေပိုင်းကစစ်တပ်နဲ့အတိုက်ခံ Rapid Support Force RSF လို့ခေါ်တဲ့လက်နက်ကိုင်တပ်ဖွဲ့ကြား24နိုင်ကြာပြစ်ခတ်ရက်စဲရေးအတွက်သဘောတူခဲ့ကြပြီးမြေတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်အပြစ်ခတ်ရစေးတာစတင်တဲ့ညနေ6နာရီနောက်ပိုင်းမှာလဲမြို့တော်ခါတော်နေရာဒုံမြများမှာပောက်ကွဲသံတွေကြားပြီးတော့ပြစ်ခတ်မှုတွေဆက်လက်ဖြစ်ပွားခဲ့တယ်လို့မျက်မြင်သက်သေတွေကပြောကြပါရတယ်။ခါတော်မှာရှိတဲ့နှစ်ဖက်တပ်စခန်းတွေနဲ့အစိုးရအဆောက်အုံတဝိုက်မှာအင်ကာနီကတိုက်ပွဲတွေဆက်လက်ဖြစ်နေတယ်လို့ VOA သတင်းတောက် Michael Edit ကပြောပြပြီးတော့ပျက်စီးမှုတွေနဲ့လုံခြုံရေးအခြေအနေကြောင့်စေယုံအတော်များများကိုပိတ်ထားခဲ့ရတယ်လို့လည်းပြောပါရတယ်။မြို့တော်ရဲ့နေရာအတော်များများမှာလက်စစ်မီးနဲ့ရေလဲပြတ်တောက်နေပါတယ်။အကြမ်းဖက်မှုတွေဟာခါတော်ရဲ့အနီးအနားမှာရှိတဲ့မြို့တွေကိုလည်းဖြစ်ပွားနေပြီးတော့မြို့ချင်းချိတ်ဆက်ထားတဲ့သဒ္ဒါတွေတန်ကြက်ကရင်တွေလည်းပိတ်ဆို့ထားတယ်လို့သိရပါတယ်။အဲဒီမှာလေးရကြတိုက်ပွဲတွေပြင်းထန်ခဲ့လို့ကာတွန်မြို့ခံအများပြားဟာနေနီဒဲမှာပုံအောင်ခုလုံနေခဲ့ကြရပါတယ်။ G7 ဆက်မှုထိပ်သီး9နိုင်ငံကနိုင်ငံရေးဝန်ကြီးတွေအစည်းအဝေးနိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးပြီးပူးတွဲထုတ်ပြန်ချက်ထဲမှာတော့ယူကရိန်းကိုရုရှားကြီးကျော်စစ်ဟာပြင်းထန်တဲ့နိုင်ငံတကာဥပဒေချိုးဖောက်မှုဖြစ်တာမို့လို့ရုရှားတပ်တွေချွင်းချက်မရှိနဲ့အများဆုံးထွက်ခွာပေးကြဖို့တောင်းဆိုခဲ့ကြပါတယ်။တချိန်ထဲမှာတော့ယူကရိန်းသမ္မတဇယ်လန်စကီဟာယူကရိန်းရှေ့ချမ်းမှာရှိတဲ့အဒစ်ကမြို့ငယ်တစ်မြို့ကယူကရိန်းစစ်သည်တွေကိုတွားရောက်တွေ့ဆုံပါတယ်။မနေ့တုန်းကတော့ရုရှားသမ္မတပူတင်ဟာရုရှားသိမ်းပိုက်ထားတဲ့နယ်မြေတွင်းမှာရှိတဲ့စစ်ဘက်ခေါင်းဆောင်တွေစစ်သည်တွေကိုတွားရောက်တွေ့ဆုံခဲ့တယ်ဆိုပြီးတော့ရုရှားဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။ယူကရိန်းသမ္မတခီးစင်တွင်းမှာတော့မြေပြင်တပ်မှုတွေကတိုက်ပွဲရဲ့အခြေအနေတွေကိုရှင်းပြခဲ့တယ်ဆိုပြီးတော့ယူကရိန်းသမ္မတယုံကပြောဆိုပါတယ်။ရုရှားကရေနံစိမ်းတွေကိုတရုတ်ကတင်ပို့တဲ့နေရာမှာမြန်မာနိုင်ငံကတဆင့်အသုံးပြုနေရဆိုပြီးတော့ Energy Intelligence ဆိုတဲ့စွန့်ရဆိုင်ရာ online သတင်းကိုကိုးကားပြီးတော့မြန်မာနောင်သတင်းတရမှာဖော်ပြပါရတယ်။ရေနံစိမ်းပေပါတန်းကျော်တင်ဆောင်နိုင်တဲ့ရေနံတင်သင်္ဘော၃စီးဟာ Novorossiysk နဲ့ Murmansk ရုရှားစိတ်ကမ်းမြို့တွေကနေပြီးတော့မြန်မာနိုင်ငံအနောက်ချမ်းမှာရှိတဲ့ကြောက်ဖြူစိတ်ကမ်းရှိတဲ့ဗရီးကျွန်းကိုရောက်ရှိခဲ့တယ်ဆိုပြီးတော့အဲ့ဒီသတင်းမှာကိုးကားဖော်ပြပါရတယ်။အဲ့ညမှာတရုတ်ပိုင် CNPC ကုမ္ပဏီနဲ့မြန်မာရေနံနဲ့သဘောတန်ငွေလုပ်ငန်း Mogi တို့ရဲ့ရေနံတူလောင်ကန်တွေတရှိတယ်လို့ဆိုပါရတယ်။အရိကနေပြီးတော့မြန်မာရေနံနဲ့သဘောလုပ်ငန်းနဲ့တရုတ်ကုမ္ပဏီတို့ပူးတွဲလုပ်ကိုင်နေတဲ့ရေနံပိုက်လိုင်းကတဆင့်တရုတ်နိုင်ငံယူနန်ပြည်နယ်တဲကိုရေနံချက်စုံကိုတင်ပို့ခဲ့တယ်လို့လည်းဖော်ပြထားပါရတယ်။အီရန်နိုင်ငံရဲ့တပ်မတော်နေ့ခန္ဓာမေကုန်းမှာတော့အီရန်သမ္မတကအစ္စရေးကိုချင်းချောက်ပြောဆိုခဲ့ပြီးတော့လတ်လောအီရန်နီနဲ့ဆော်ရီနဲ့ဆက်ဆံရေးကောင်းအောင်လို့တိစောက်နေတာမို့လို့ဆော်ရီအာရဗီယာနိုင်ငံကဒဇိုရီယာဝေဖန်ပြောဆိုတာမျိုးတော့မဟုတ်ပါဘူး။ရန်သူတွေအထူးသဖြင့်အစ္စရေးဘက်ကဒီဒဇိုရီယာလှုပ်ရှားမှုဖြစ်တာနဲ့အီရန်တပ်မတော်ဘက်ကမဆိုင်မတွပြင်းထန်တုံ့ပြန်မှုတွေလုပ်မယ်ဆိုပြီးအီရန်သမ္မတကသူ့ရဲ့မေကုန်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။ပရင်းကြီးချုပ်ကိုကိုသားညွန့်ကိုတင်ပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်တန်ကီထိုက်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Darrell Smith တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့6နာရီကနေ9နာရီထိစီစဉ်တွေကိုလိုက်တိုမီတာ24 40 51လိုက်လမီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပီးကျန်းမာရွှင်လန်းကြပါစေ။ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်တမောင်ဖန်ပThis program has come to you from the Voice of America, Washington.